Welcome to the Voice of America in Burmese.
Mingla mane kima shin. Washington မြို့တော် VOA American အသံကနေ2018ခုနှစ်နိုဝင်ဘာလ20ရက်အင်္ဂါနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3240 48နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုံးလွှင့်နေပါတယ်ရှင်ကျမအင်ဂျင်နိုင်ပ
ါကျွန်တော်ကတော့ဇောင်းဝလိုက်ပါခင်ဗျာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သမ္မတထရမ့်ကယာယီဗဟုအစိုးရရှေ့နေချုပ်အဖြစ်ခန့်လိုက်တဲ့သူနဲ့ကိစ္စနဲ့ပတ်သက်လို့တရားစွပ်စွဲမှုတွေနဲ့ရင်ဆိုင်နေရပါတယ် CNN သတင်းတော့ Jim Acosta ကိုအင်ဂျီရောကသတင်းပြန်ယူခွင့်ပြုလိုက်ပါပြီစစ်တွေမျိုးအပြင်အနောက်ရဲဒုက္ခသည်စခန်းအတွင်းပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အပေါ်ဆိုရင်ကြောင်းကုလသမဂ္ဂဌာနကိုယ်စားလှယ်ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုကြောင်လင်းနဲ့အတူတင်ပြပေးမှာပါခင်ဗျာ
ကောင်းပါပြီ။သတင်းအစီအစဉ်အပြီးမှာမြန်မာအပါဝင် Indo-Pacific Data ဖွံ့ဖြိုးရေးအစီအစဉ်အတွက် American Dollar 67 Billion ကျော်ထပ်မံရင်းနှီးမြှုပ်နှံသွားမှာဖြစ်တယ်လို့ American ဒုသမရ Mike Pence ကပြောကြားလိုက်တဲ့သတင်းလွှာကိုတင်ပြဖို့ရှိပါတယ်။အဲ့ဒီနောက်မှာတော
့ Think no further than the desperate plight of the Rohingya people of Myanmar subject to ethnic cleansing in the only place that they can call home.
ဒါကတော့ရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတဲ့အကျက်တဲပြဿနာမျိုးလောက်ကမ္ဘာမှာဆိုးရွားတဲ့အခြေအနေမရှိကြောင်းနဲ့သူတို့ကိုနေရရင်းကမောင်းထုတ်ခဲ့တဲ့ဖိနှိပ်မှုမျိုးကိုလက်သင့်ခံလို့မရကြောင်းကုလအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့ကပြောသွားတာပါဒီအကြောင်းကိုလည်းအပြည့်အစုံကြားဖို့ရှိပါတယ်ရှင်နောက်ပိုင်းမှာသတင်းအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍနဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်စတာတွေကိုထုံးလွှင့်ဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုကျော်အောင်လွင်တို့ကပြောပြမှာပါရှင်
ယာယီဘိုအစိုးရရှေ့နေချုပ်မက်သျူဝစ်တေကာခန့်အပ်တာဝန်ပေးအပ်တာဟာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွဲဖက်ခြင်းရှိမရှိစုံစမ်းစစ်ဆေးနေတဲ့ကိစ္စပြတ်သွားအောင်ရည်ရွယ်လှုပ်ဆောင်ခြင်းဖြစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့အဲ့ဒီခံထားမှုကိုဟန်တာဖို့ကြိုးစားတဲ့အနေနဲ့ဒီမိုကရက်ပါတီအထက်လွှတ်တော်အမတ်3ဦးကသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲလိုက်ပါတယ်ကွန်နက်တီကတ်ပြည်နယ်အထက်လွှတ်တော်အမတ်ရစ်ချတ်ဘလူမင်သောရော့ဒ်အိုင်လန်အထက်လွှတ်တော်အမတ်ရှယ်ဒွန်ဝိုက်ဟောက်စ်နဲ့ဟဝိုင်းယီပြည်နယ်အထက်လွှတ်တော်အမတ်မာဇီဟီရိုနိုတို့၃ဦးကဝါရှင်တန်မှာရှိတဲ့ပြည်ထောင်စုတရားရုံးမှာတနင်္လာနေ့ကတရားစွဲလိုက်ကြတာဖြစ်ပါတယ်။အခုလအစောပိုင်းကဗဟိုအစိုးရရှေ့နေချုပ် Jeff Sessions ကိုယာရုကဖယ်ရှားလိုက်ပြီးဝစ်တေကာကိုယာယီခန့်အပ်လိုက်ပြီးတဲ့အချိန်မှာပဲသမ္မတထရမ့်အနေနဲ့ဥပဒေကြောင်းအရရင်ဆိုင်ရတာဒါဟာ၃ခုမြောက်ဖြစ်ပါတယ်။ Jeff Sessions ဟာရုရှားအရေးစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့လုပ်ငန်းစဉ်မှာပါဝင်ဆက်ဖက်မှာမဟုတ်ကြောင်းသူကိုယ်သူဖယ်ရှားလိုက်ပြီးတဲ့နောက်မှာသမ္မတကဆက်ရှင်ကိုမကြာခဏဝေဖန်ပုတ်ခတ်ခဲ့ပါတယ်ဆက်ရှင်ရဲ့တရားရေးဌာနမှာဝန်ထမ်းအရာရှိချုပ်အဖြစ်တာဝန်မထမ်းဆောင်ခင်တနည်းလောက်အလိုကမက်ဆူဝေတကဟာ CNN သတင်းဌာနရဲ့သူတေသည့်တူအဖြစ်နဲ့တာဝန်ထမ်းဆောင်ရင်းရောဘတ်မူလာရဲ့ရုရှားရေးစုံစမ်းစစ်ဆေးမှုတွေကိုအပြင်းထန်ဝေဖန်ပြောဆိုခဲ့သူဖြစ်ပါတယ်ဒါကြောင့်လည်းသူ့အနေနဲ့ရုရှားရေးစုံစမ်းမှုမှာပဲလိုက်မှုရှိနိုင်တယ်ဆိုပြီးဒီမိုကရက်တွေကကန့်ကွက်နေကြတာဖြစ်ပါတယ်
အင်မီရိုဆိုင်ယာ CNN သတင်းဌာနရဲ့ဒီအကြံတင်နောက်ဂျင်မကော့စတာရဲ့အင်မီရိုတွင်းသတင်းယူခွင့်ကိုအင်မီရိုကပြန်ပြီးတော့ခွင့်ပြုလိုက်ပါတယ်။ဒါပေမဲ့လာမယ့်သတင်းစာရှင်းလင်းပွဲဆိုင်ယာစီမင်းစီကန့်တွေကိုသူထပ်ပြီးတော့ကျူးလွန်ချိုးဖောက်မှာဆိုရင်တော့သတင်းယူပိုင်ခွင့်ထပ်ပြီးတော့ရုပ်သိမ်းခံရလိမ့်ဦးမယ်လို့ CNN သတင်းတော့ဂျင်မကော့စတာကိုအင်မီရိုကနေသတိပေးခဲ့ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အကြာလုံးကအင်မီရိုတွင်းကျင်းပတဲ့သမ္မတထရမ့်ရဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာတဲ့နောက်အကော့စတာနဲ့သမ္မတထရမ့်တို့အမေးဖြေလုပ်ကြရင်အနှဲငယ်တင်မာမှုရှိခဲ့ပြီးတဲ့နောက်ပိုင်းဂျင်မကော့စတာရဲ့အင်ပီရိုမှာသတင်းယူခွင့်ကိုရုပ်သိမ်းခဲ့တာပါအင်ပီရိုဘက်ကအလျှော့ပေးလာတာကြောင့်သမ္မတထရမ့်အစိုးရကိုတရားစွဲဆိုထားတာကိုလည်းပြန်ပြီးတော့ရုပ်သိမ်းမယ်လို့ CNN သတင်းဌာနကပြောပါတယ်ဂျင်မကော့စတာပါဝင်တခြားသတင်းတောက်တွေအနေနဲ့သတိထားမှာကသတင်းတောက်တူကိုမေးခွန်းတစ်ခုစီမေးခွန်းပြုမယ်ပြီးလို့ရှိရင်နောက်ဆက်တွဲမေးခွန်းတစ်ခုမေးနိုင်တယ်အဲ့ဒါပြီးတော့တခြားသတင်းတောက်တွေကိုမေးခွန်းလေပေးရလိမ့်မယ်လို့အင်မီရောပြောခွင့်ရအမျိုးသမီးဖြစ်တဲ့ Sarah Sanders ကဆိုပါတယ် CNN ကြီးတန်းသတင်းတောက် Jim Costa ရဲ့အင်မီရောတွင်သတင်းယူခွင့်ရုပ်သိမ်းခံရတဲ့ပတ်သက်ပြီးတော့ CNN သတင်းဌာနကသမ္မတ Trump ဆိုတာကိုတရားစွဲဆိုခဲ့ပြီး Washington DC မြို့တော်ကတရားရုံးကနေပြီးတော့ Jim Costa ရဲ့သတင်းယူခွင့်ကိုပြန်ပေးရမယ်လို့ပြီးခဲ့တဲ့ပတ်တုန်းကပဲဆုံးဖြတ်ခဲ့ချခဲ့တာပါ
ဝါရှင်တန်ပို့သတင်းသားကြီးရဲ့သတင်းတော်ဂျမားခါရှိုဂီအသက်ခံရပြီးနောက်ပိုင်းကာလာတန်ကြာနှုတ်ပိတ်နေခဲ့တဲ့ဆော်ရီဘီယန်ဆော်မန်ဟာပထမဆုံးအကြိမ်ဖြစ်အများပြည်သူကိုသူ့ရဲ့မူဝါဒဆိုင်ရာမိန့်ခွန်းပြောကြားခဲ့ပါတယ်ခါရှိုဂီကိုတပ်ဖြတ်ဖို့အတွက်နောက်ွယ်ကအမိန်ပေးခဲ့တယ်လို့အများစုကယူဆထားကြတဲ့အင်ရှင်ဆန်မင်းသားမိုဟာမက်ဘင်ဆယ်မန်ဟာအပြစ်မရှိကြောင်းပြောဆိုပြီးသတင်းတပတ်အကြာမှာတိုင်းပြည်ကိုပြောကြားတဲ့သူ့ရဲ့မိန့်ခွန်းအတွင်းဘင်ဆယ်မန်ကဆော်ဒီတရားစီရင်ရေးစနစ်ကိုချီးကျူးပြောကြားခဲ့ပါတယ်အခုမင်းကွန်းနဲ့မှာတော့ခါရှိုဂီကိုလုတ်ကြံတက်ဖြတ်ဖို့အင်ရှင်မင်းသားကအမိန်ပေးခဲ့တယ်မပေးခဲ့ဘူးဆိုတဲ့ကိစ္စကိုဘင်ဆယ်မန်ကထပ်သွင်းပြောဆိုခဲ့ခြင်းမရှိပါဘူး။ Sorry ဘရင်နိုင်ငံဟာအစ္စလာမ်ဘာသာတရားရဲ့တရားမျှတမှုနဲ့ညီမျှမှုတွေပေါ်အခြေခံတည်ထောင်ထားခြင်းဖြစ်ကြောင်းတိုင်းပြည်ရဲ့တရားစီရင်ရေးစနစ်နဲ့တရားစွဲဆိုတဲ့စနစ်တို့ကိုဂုဏ်ယူကြောင်းသူ့ရဲ့အုပ်ချုပ်ရေးအဖွဲ့ဖြစ်တဲ့ Shura Council ကိုနှစ်စဉ်ပြောကြားတဲ့မင်းကွန်းအတွင်းဘင်ဆယ်မန်ကထပ်သွင်းပြောကြားခဲ့ပါတယ်။
မြောက်ကိုရီးယားနိုင်ငံအတွက်ရေနံနဲ့သဘောပေါက်တန်းွေတွေဝယ်ယူလို့ရအောင်လုပ်ပေးကူညီမှုနဲ့ရုရှားနိုင်ငံဘွာတောင်အာဖရိကနိုင်ငံသားတူကိုအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကအရေးယူတန်ခတ်ပိတ်ဆို့လိုက်ပါတယ်အသက်49နှစ်အရွယ် Valadan Machisif ဆိုတဲ့သူကိုစင်ကာပူနိုင်ငံမှာဗန်းပြဖွင့်လှစ်ထားတဲ့ကုမ္ပဏီတွေကနေတဆင့်အမေရိကန်ငွေကြေးစနစ်ကိုတုံးပြီးတော့ဒေါ်လာတွေတန်းနဲ့ချေပြီးငွေမဲကိုငွေပြူလုတ်ပေးရေးကူညီခဲ့တာကြောင့်အမေရိကန်ကသူ့ကိုအရေးယူပိတ်ဆို့တန်းခတ်လိုက်တာပါအဲဒါကြောင့်အမေရိကန်မှာရှိတဲ့သူ့ရဲ့ပိုင်ဆိုင်မှုတွေအားလုံးကိုအမေရိကန်ဘက်ကချိတ်ပေးလိုက်ပြီးတော့သူနဲ့ဆက်ဆံမှုအားလုံးကိုလည်းပိတ်ဆို့ဖြတ်တောက်လိုက်ပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 933လိုင်းထိုမီတာ40 kHz 9683ไลโดมิเตอร์48 kHz 6153ญาเนดุติยานายวะมาไลแลมิเตอร์190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီကြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ไลโดมิเตอร์20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပြည်မေကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ရဟညာဒုက္ခသည်စခန်းတစ်ခုအတွင်းပြစ်ခတ်မှုဖြစ်သွားခဲ့တဲ့အပေါ်ကုလသမဂ္ဂအရာရှိတဲ့အကြဆွေးရမှုတွေထွက်ပေါ်စေခဲ့ပါတယ်။2012ခုနှစ်ကရခိုင်ပြည်နယ်တွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြသူတွေကိုထိန်းသိမ်းထားတဲ့အနောက်ရဲဒုက္ခသည်စခန်းအတွင်းပြစ်ခတ်မှုဖြစ်ခဲ့တဲ့ဆိုတဲ့သတင်းတွေကြားသိရတဲ့အတွက်အထူးဆိုရမိကြောင်းအခြေအနေကိုတည်ငြိမ်အောင်လှုပ်ဆောင်ကြဖို့နဲ့အကြမ်းမဖက်နှိမ့်လန့်ကိုအသုံးပြုကြဖို့တိုက်တွန်းပါကြောင်းကုလသမဂ္ဂဆန္ဒမှုအကူအညီပေးရေးဆိုင်ရာမြန်မာနိုင်ငံဌာနကိုယ်စားလှယ်နုတ်အော့စပီကပြောပါတယ်စခန်းထဲကလူတွေကိုအပြင်ကိုခိုးထုတ်ဖို့စူးစမ်းသူအမျိုးသားနှစ်ဦးကိုဖမ်းဆီးဖို့စူးစမ်းခြင်းမြန်မာရဲတပ်ဖွဲ့ရဲ့တင်းငွေနေကပြစ်ခတ်မှုကြောင့်ရိုဟင်ဂျာ၄ဦးထိခိုက်ဒဏ်ရာရသွားကြောင်းရိုက်တာသတင်းမှလည်းဖော်ပြထားပါတယ်စစ်တွေမျိုးရဲ့အရှိတ်ဆယ်မိုင်နီးပါးလောက်အကွာမှာရှိတဲ့အဲ့ဒီအနောက်ရဲဒုက္ခသည်စခန်းကိုရဲတပ်ဖွဲ့ဝင်20လောက်ရောက်လာပြီးလူ106ဦးကိုလင်းနဲ့ခိုးထုတ်ခဲ့မှုမှာတာဝန်ရှိတယ်ဆိုတော့အမျိုးသားနှစ်ဦးကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်အဲ့ဒီခိုးထုတ်ခံရသူတွေ106ဦးကတော့ရန်ကုန်အနီးကကြောက်တမ်းမှာဖမ်းဆီးမိခဲ့ပြီးမြမအာနာပိုင်တွေကအဲ့ဒီထွက်ပြေးလာသူတွေကိုစစ်တွေဒုက္ခသည်စခန်းကိုအခုပြန်ပို့လိုက်ပြီဖြစ်ပါတယ
်။ရိုညာမွတ်စလင်တွေဖိနှိပ်ခံရဖန်နေရတဲ့ကိစ္စနဲ့ဖမ်းဆီးခံနေရတဲ့ Reuters သတင်းတောင်တို့လွတ်မြောက်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ American တုသမ္မတ Mike Pence ကမြန်မာနိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်ကိုဖိအားပေးပြောဆိုခဲ့တဲ့အတွက် American ထက်လွတ်တော်လူခွင့်ရေးဆိုင်ရာအဖွဲ့ကနေပြီးတော့ချင်းမွတ်လိုက်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲတော့ဆန်းစုကြည်နဲ့စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာဒုသမ္မတမိုက်ပင်စ်ကတည်ထောင်တွေ့ဆုံတော့အခုလိုမျိုးပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်ထက်လွတ်တော်လူခွင့်ရေးအဖွဲ့ဟာရခိုင်ပြည်နယ်မှာမွတ်စလင်ရိုညာတွေဖိနှိပ်ခံရတဲ့ကိစ္စကိုအပြစ်တင်ရှုတ်ချကြောင်းအကြိမ်ကြိမ်ပြောဆိုနေတာဖြစ်ပြီး Reuters သတင်းတောင်တို့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုလည်းပြန်လွှတ်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းထားတယ်လို့ထက်လွတ်တော်မတ် Tom Tillis ကပြောတဲ့အကြောင်း Washington DC ခြေစိုက် Roll Call သတင်းစာမှာနိုဝင်ဘာလ16ရက်နေ့ကဖော်ပြထားပါတယ်။သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ American ပြည်တော်စုကအခိုင်အမာရပ်တည်မှုရှိနေတဲ့အကြောင်းနဲ့ Ranger တွေဖိနှိပ်ခံရတဲ့ပေါ်ခပ်ပြင်းပြင်းဝေဖန်ခဲ့လို့လည်းဒုသမ္မတ Mike Pence ရဲ့လှုပ်ဆောင်မှုကိုချီးကျူးကြောင်းထက်လွတ်တော်မတ် Chris Cross ကပြောဆိုပါတယ်ရိုညာတွေအတွက်နိုင်ငံသားဖြစ်ခွင့်ရှိစေမဲ့လမ်းကြောင်းဖန်တီးပေးမှုအပါအဝင်မြန်မာနိုင်ငံကတခြားလူနည်းစုတွေရဲ့အခြေအနေတွေကိုတိုးတက်လာရေးဆောင်ရွက်တဲ့ခြေလှမ်းတွေကိုမြန်မာစစ်အကချက်ချင်းလှုပ်ဆောင်တင်တယ်လို့လည်းထက်လွတ်တော်မန်ဦးကတိုက်တွန်းပြောဆိုပါတယ် Direct from Washington The Voice
of America VOA VOA မြန်မာပိုင်းအင်ကာနေနဲ့ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းလွှာတွေကိုကြားအောင်ပါ အင်ဒိုပစိဖိတ်ဒေသဖွံ့ဖြိုးရေးအစီအစဉ်တွေအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ61ဘီလီယံကျော်ထပ်မံရင်းနှီးမြှုပ်နှံသွားမယ်လို့အမေရိကန်ဒုသမရမိုက်ပန့်စ်ကအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးစည်းဝေးပွဲမှာပြောကြားလိုက်ပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြမှာပါရှင
်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားကုန်သွယ်ရေးစစ်ပွဲဖြစ်ပေါ်နေတာကြောင့်ပြည်ခနဲ့သတင်းပတ်ကွန်ပိုင်းကပပူအနီယူဂနီနိုင်ငံမှာကျင်းပခဲ့တဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးစည်းဝေးပွဲဟာသဘောတူညီချက်တစုံတရာမရပဲပြီးဆုံးသွားခဲ့ပါတယ်။အခုလိုသဘောတူညီချက်မရတာဟာနှစ်ပေါင်း30နီးပါးကြာမြင့်လာပြီဖြစ်တဲ့ APEC အဖွဲ့ရဲ့သမိုင်းမှာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။ညီလာခံအတွင်းကမ္ဘာစည်းဝိုင်းရာအခြေစုံနှစ်နိုင်ငံဖြစ်ကြတဲ့အမေရိကန်နဲ့တရုတ်တို့ကြားအပြတ်မှုတွေရှိနေတာကိုလည်းသိသာထင်ရှားစွာတွေ့မြင်ခဲ့ရပါတယ်။တရုတ်သမ္မတရှီကျင်းဖင်ကရှစ်တောင်အာရှဒေသနဲ့ကျန်တဲ့ကမ္ဘာဒေသတွေကိုလမ်းပန်းဆက်သွယ်ရေးအရာချိတ်ဆက်ပေးပြီးဖွံ့ဖြိုးမှုတွေကိုဖော်ဆောင်ပေးနိုင်မယ်ဆိုတဲ့ One Belt One Road ရောင်းဝန်းတစ်ခုလမ်းကြောင်းတစ်ခုလို့ခေါ်တဲ့ကစ်တပိုလာမစီမံကိန်းကြီးအကြောင်းအလေးပေးပြောကြားခဲ့သလိုပဲညီလာခံကိုသမ္မတဒေါ်နယ်ထရမ့်ကိုစားတက်လာတဲ့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကလည်းအမေရိကန်ရဲ့စီးပွားရေးအောင်မြင်မှုနဲ့ဒေတာရင်းအမေရိကန်ရဲ့ယင်းနှိမ့်မြုံနယ်မှုတွေအကြောင်းကိုအလေးပေးပြောကြားခဲ့ပါတယ
် An American growth as I said is driving global prosperity right here in the Indo-Pacific Over the past 2 years American businesses have announced more than 50
အမေရိကန်ရဲ့စီးပွားရေးအောင်မြင်မှုတွေကအင်ဒိုပစိဖိတ်ဒေသအပါအဝင်ကမ္ဘာလုံးရဲ့စီးပွားရေးကောင်းမွန်လာဖို့မြင့်တင်ပေးနေပါတယ်။လွန်ခဲ့တဲ့နှစ်နှစ်လောက်အတွင်းအမေရိကန်စီးပွားရေးကုမ္ပဏီတွေကဒေါ်လာ61ဘီလီယံကျော်တန်ဖိုးရှိတဲ့စီမံကိန်းပေါင်း 1,500 ကျော်လုပ်ဆောင်မဲ့အကြောင်းကြေညာခဲ့ပြီဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသမှာအမေရိကန်ရဲ့ယင်းနှိမ့်မြှုပ်နှံမှုစုစုပေါင်းဟာဒေါ်လာ 1.4 ထရီလီယံရှိနေပါပြီ။ဒါဟာတရုတ်၊ဂျပန်၊တောင်ကိုရီးယား၃နိုင်ငံပေါင်းရဲ့ယင်းနှိမ့်မြှုပ်နှံမှုတက်တောင်ပိုပါသေးတယ်။ဒီဒေသမှာအမေရိကန်ရဲ့ယင်းနှိမ့်မြှုပ်နှံမှုတွေဟာထပ်တိုးဖို့ပဲရှိပါတယ
်။ဒါအပြင်အမေရိကန်ပြည်ထောင်စုအနေနဲ့ဒေသတွင်းမှာနည်းပညာပိုင်းဆိုင်ရာကဏ္ဍမှာလည်းယင်းနှိမ့်မြှုပ်နှံသွားမယ့်အကြောင်းကိုဒုသမ္မတမိုက်ပန့်စ်ကထည့်သွင်းပြောကြားခဲ့ပါတယ
်။ In America is taking action to spur greater investment in digital connectivity especially. This week we created the US ASEAN
အမေရိကန်ပြည်ထောင်စုဟာဒေသတွင်းမှာ digital နည်းပညာပိုင်းကဏ္ဍမှာယင်းနှိမ့်မြှုပ်နှံမှုတွေရှိလာအောင်လဲစူးစမ်းဆောင်ရွက်ပေးနေပါတယ်။ဒါကြောင့်အရှေ့တောင်အာရှနိုင်ငံတွေမှာစိုက်ဘာနည်းပညာနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်အာဆီယံ Smart City Partnership ကိုစတင်အခောင့်ထည့်ဖော်မဲ့အကြောင်းလဲကျွန်တော်တို့ဒီသတင်းပတ်ထဲမှာပဲစတင်ကြေညာလိုက်ပြီးဖြစ်ပါတယ်။ဒီစမန်ကင်းရအမေရိကန်စီးပွားရေးကုမ္ပဏီတွေအနေနဲ့ဒေတာတွင်းမှာလိုအပ်နေတဲ့ Digital နည်းပညာကဏ္ဍမှာယင်းနှိမ့်မြှုပ်နှံနိုင်မှာဖြစ်ပါတယ်။လွတ်လပ်ပွင့်လင်းတဲ့ Indo-Pacific ဒေသဟာလွတ်လပ်ပွင့်လင်းတဲ့အင်တာနက်ရှိစေရမယ်ဆိုတဲ့ကျွန်တော်တို့ရဲ့တန်တိထံကိုထလောင်းအတီးပြုတ်ပြောကြလိုပါတယ
်အာဆီယံ Smart City Partnership အစီအစဉ်ဟာဒေတာတွင်းကမြို့ကြီးတွေမှာ Digital နည်းပညာနဲ့ဆိုင်တဲ့ Electronic Transaction လို့လုပ်ငန်းတွေကိုလွယ်ကူမြန်ဆန်အောင် Electronic နည်းပညာကိုအသုံးပြုတာအပါအဝင်အခြေခံအဆောက်အုံကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှာဖြစ်ပါတယ်ဒါကြောင့်အာဆီယံအဖွဲ့ဝင်တနိုင်ငံဖြစ်တဲ့မြန်မာနိုင်ငံကရန်ကုန်မန္တလေးနဲ့နေပြည်တော်စတဲ့မြို့ကြီးတွေမှာအဲ့ဒီနည်းပညာကဏ္ဍတွေမှာရင်းနှီးမြှုပ်နှံတာကူညီလှုပ်ဆောင်ပေးတာတွေပါဝင်မှာဖြစ်ပါတယ်တရုတ်နိုင်ငံကတစ်ဖက်မှာခေတ်သစ်ပိုလာမစီမံကိန်းကြီးချမှတ်အကောင့်ထဲပေါ်တာအပါအဝင်ဒေတာတွင်းမှာဩဇာလွှမ်းမိုးမှုကြီးထွားလာနေပေမဲ့ပထဝီအနေအထားအရအရှေ့တောင်အာရှနဲ့ထိစပ်မှုမရှိတဲ့အမေရိကန်ကတရုတ်တို့နဲ့ရှင်ပြိုင်မှုအခက်အခဲရှိနေတာပါဒါကြောင့်အမေရိကန်ကသူ့ဘက်ကအားသာတဲ့နည်းပညာပိုင်းကဏ္ဍမှာယင်းနှိမ့်မြှုပ်နှံမှုတွေကိုလှုပ်ဆောင်လာတာဖြစ်တယ်လို့အမေရိကန်အာဆီယံစီးပွားရေးကောင်စီကပြောရေးဆိုခွင့်ရှိသူကိုလာဖုံးမြင့်ကသုံးသပ်ပါတယ
်အမေရိကန်မှာအားသာတာ technology American digital economydigital infrastructure ဒါတွေကို American ပိုင်နိုင်တယ်သူတို့ဒီ innovative technology မှာသူတို့မှာ number 1အဲ့တော့အဲ့ဒီ innovative technology ပြောင်းလဲလာတဲ့ခေတ်စနစ်နဲ့အတူတူရှင်ပြီးတော့ဖွံ့ဖြိုးတိုးတက်ဆဲနိုင်နေနေပေါ့ဗျာလိုအပ်နေတဲ့လမ်းမလား hard infrastructure တွေမဟုတ်ဘဲ soft infrastructure ဖြစ်တဲ့ digital infrastructure ပေါ့အဲ့ဒါကို American ကဝင်ပြီးတော့အိတ်ကွက်လက်ကိုဖြည့်နိုင်တယ်ဆိုတော့သူတို့တည်တယ်တည်ရတဲ့အတွက်လည်းအဲဒီဥစ္စာကိုသူတို့ကအသုံးပြုပြီးတော့ဟို secure ဖြစ်အောင် cyber security ဘက်မှာဘယ်လိုမျိုးသောထောက်ပံ့မှုတွေလုပ်မလဲဒီ lemon ဓာတ်ကြီးဒီအစာဥတွေလောက်တဲ့အခါမှာလည်းဒီ digital နဲ့တွဲပြီးတော့ sustainable ဖြစ်တဲ့နည်းလမ်းမျိုးကိုသုံးနိုင်မလဲ smart နည်းလမ်းမျိုးကိုသုံးနိုင်မလဲအဲ့ဒါတွေကိုဆက်စဉ်းစားပြီးတော့တရုတ်ကမပေးနိုင်နဲ့ပေါ့ဗျာတရုတ်ကသိပ်ပြီးတော့အားမတားတဲ့ဘက်မှာ American ကဒီကွက်လက်ကိုဝင်ဖြစ်ရလို့တော့ကျွန်တော်တို့ကမြင်တယ်
သမ္မတထရမ့်အစိုးရဟာအရင်သမ္မတဘာရက်အိုဘားမားအစိုးရဒုံကလောက်အရှေ့တောင်အာရှတိုက်အပေါ်အလေးပေးအာရုံစိုက်လှုပ်ဆောင်မှုမရှိလာပေမဲ့အခုချိန်မှာအင်ဒိုပစိဖိတ်နဲ့အရှေ့တောင်အာရှဒေသဘက်ကိုအာရုံပြန်ဆိုင်လာတာကြောင့်စင်ကာပူမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲပြင်ပမှာ အာဆီယံစီးပွားရေးအကြံပေးကောင်စီကဦးဆောင်ပြုလုပ်တဲ့အခမ်းအနားမှာနိုဝင်ဘာလ12ရက်နေ့ကပြောကြားခဲ့တဲ့မိန့်ခွန်းအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့ဖိတ်ခေါ်သွားတာနဲ့လည်းတိုက်ဆိုင်နေတာပါအမေရိကန်ကစီးပွားရေးကုမ္ပဏီတွေဟာမြန်မာနိုင်ငံအပေါ်အဆင့်တစ်ဆိုင်စိတ်ဝင်စားမှုရှိခဲ့ကြတဲ့အကြောင်းကိုကုလားဖုံးမြင့်ကဆက်ပြောပါတယ
်ကျွန်တော်တို့American ASEAN CYA ကောင်စီရောကျွန်တော်တို့ကိုစားပြုတဲ့ကုမ္ပဏီတွေကရောဒီမြန်မာနိုင်ငံဆက်ပြီးတော့ပွင့်လင်းကြတဲ့မြန်မာနိုင်ငံကိုစိတ်လက်စိတ်ဝင်စားခဲ့တယ်ပြီးတော့မြန်မာနိုင်ငံအပေါ်မှာလည်းမျှော်လင့်ချက်တွေရောယုံကြည်ချက်တွေရောများစွာထားခဲ့ဆိုတာပြည်ပဲလောလောဆယ်မှာအခုဒီဒေါက်တာဆူဂျီ ASEAN CYA မှာပြောပါတယ်အမင်းကိုကျွန်တော်တို့ဝမ်းသာရရဆိုအကျိုးဆိုပါတယ
် American ပြည်ထောင်စုရဲ့ယင်းနှိမ့်မြုံနံမဲ့အစီအစဉ်တွေကပုံမကောက်မှန်ပြီးတရုတ်လိုကမ္ဘာနဲ့ပတ်ပြီးလေပင်းညစ်မဲ့စီမံကိန်းမျိုးမဟုတ်တဲ့အကြောင်းအမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြောပါတယ်စင်ကာပူနိုင်ငံကအာဆီယံထိပ်သီး CEO ဝယ်ပြင်ပမှာဒေါက်အောင်ဆန်းစုကြည်နဲ့တီးခြားတွေ့ဆုံစဉ်ကလည်းမြန်မာနိုင်ငံအနေနဲ့တရုတ်ရဲ့အကြွေတွေပြည့်မသွားမိစေဖို့ဒုသမ္မတမိုက်ပန့်စ်ကသတိပေးပြောကြားခဲ့တယ်လို့အမေရိကန်သတင်းမီဒီယာတွေမှာရေးသားကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြောပြသွားတာပါဒီဇင်ဘာလမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာကျင်းပမဲ့အထွေထွေရွေးကောက်ပွဲကြောင့်နှစ်နိုင်ငံသဘောတူညီချက်အရဒုက္ခသည်တွေကိုမြန်မာဘက်ချမ်းပြန်ပို့ရေးအစီအစဉ်ကိုဘင်္ဂလားဒေ့ရှ်ဘက်ကဒီနှစ်အကုန်ထိရပ်ဆိုင်းထားချိန်မှာပဲကုလသမဂ္ဂဌာနချုပ်မှာတော့ရိုဟင်ဂျာဒုက္ခသည်အရေးအလေးပေးဆောင်ရွက်ပြောဆိုမှုတွေရှိနေပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်နယူးယောက်ကုလသမဂ္ဂဌာနချုပ်မှာမနေ့ကကျင်းပတဲ့ကုလသမဂ္ဂမဟာမိတ်လူမှုအဖွဲ့အစည်းများကမ္ဘာလုံးဆိုင်ရာဆွေးနွေးပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအဖွဲ့မိန့်ခွန်းပြောကြားရာမှာရိုဟင်ဂျာအကျက်အတဲပြဿနာလောက်ဆိုးရွားတဲ့အခြေအနေမျိုးမရှိကြောင်းနဲ့ဒီလိုဖိနှိပ်မှုမျိုးကိုလည်းကုလသမဂ္ဂအနေနဲ့လက်သင့်ခံလို့မရကြောင်းအခုလိုပြောသွားပါတယ
် Think no further than the desperate plight of the Rohingya people of Myanmar subject to ethnic cleansing in the only place that they can call
ရိုဟင်ဂျာကမျောလင့်ချက်ပျောက်ဆုံးနေတဲ့ရိုဟင်ဂျာတွေရဲ့ဒုက္ခအကျက်တဲလောက်ဆိုးရွားတဲ့အခြေအနေမျိုးဘယ်နေရာမှာမှမရှိပါဘူးသူတို့ရဲ့မွေးရမြေးလိုခွန်းတဲ့နေရာမှာသူတို့ကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်ဖိနှိပ်ခံခဲ့ကြရပါတယ်။ IS စစ်သွေးကြွအကြမ်းဖက်သမားတွေဝင်ရောက်စီးနှင်းသိမ်းပိုက်ခဲ့တဲ့အီရတ်ကယာဇီရီလူမျိုးတွေနေထိုင်တဲ့နေရာမှာဆိုရင်လေယောက်ျားတွေကိုတပ်ပစ်ပြီးတော့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုကြေးကျွနေအဖြစ်ရောင်းစားတာစတဲ့တုံလုံးချောက်ချားပွဲကောင်းတဲ့အတွေ့အကြုံတွေလောက်ဆိုးရွားတဲ့အဖြစ်မျိုးဘယ်နေရာမှာမှမရှိပါဘူး။သူတို့ကိုနှိမ်မနှိမ့်ဆက်သူတွေဟာသူတို့နဲ့မတူကွဲပြားလို့ဆိုတဲ့အချက်ကြောင့်ဒီလူတွေကိုရဲရဲဆက်ဆက်ဖိနှိပ်ခဲ့ကြတာဖြစ်ပါတယ်။ဒီလိုပဲကမ္ဘာတစ်ဝှမ်းမှာလူတော်တော်များများဟာဒီလိုမျိုးနှိပ်စက်ခံနေကြရတာပါလူတယောက်တမမဟုတ်အတိုင်းဝိုင်းတစ်ခုအနေနဲ့ယုံကြည်ကိုးကွယ်မှုဘာသာစကားစတဲ့မတူကွဲပြားမှုတွေကြောင့်ပြစ်မှတ်ထားဖိနှိပ်ခံရတဲ့ဖြစ်မျိုးကလုံးဝလက်ခံနိုင်စရာမရှိသလိုဒီကျူးလွန်မှုဟာလည်းအလွန်ရှက်စရာကောင်းတဲ့လောက်ရဖြစ်ပါတယ
်ဒီတော်တွင်နေရက်ကနေအတင်းကျပ်ရွှေပြောင်းခံရပြီးဒုက္ခသည်စခန်းမှာ2012ခုနှစ်ခရဲကနေထိုင်နေကြရတဲ့ရခိုင်ပြည်နယ်ပေါတောမြို့နယ်ကအနောက်ရဲဒုက္ခသည်စခန်းမှာတနင်္ဂနွေနေ့ကဒုက္ခသည်နှစ်ဦးကိုလူမောင်ခိုးကူးမှုဆွဆွဲခြင်းနဲ့ရဲတပ်ဖွဲ့ကဝင်ရောက်ဖမ်းဆီးရာမှာလူစုခွဲပစ်ခတ်မှုဖြစ်ပြီး၄ဦးဒဏ်ရာရရှိခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကစိုးရိမ်မကင်းဖြစ်မိကြောင်းနဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုလည်းမျက်ခြေမပြတ်စောင့်ကြည့်နေကြောင်းနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့မနေ့ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်ကုလအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်Stephen Dujarric ကပြောပါတယ
်Knut Otsby the UN Resident Coordinator in Myanmar said that he is deeply concerned about
the Myanmar ပိုင်းကအနောက်ရဲဒုက္ခသည်စခန်းမှာပစ်ခတ်မှုတွေဖြစ်ခဲ့တဲ့သတင်းနဲ့ပတ်သက်လို့ကျွန်တော်တို့ရဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံ OCHA ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Knut Otsby အနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်မိပါတယ်အဲ့ဒီဒုက္ခသည်စခန်းဟာ2012ကတည်းကဖြစ်ခဲ့တဲ့အကြမ်းဖက်မှုကြောင့်နေရက်ကနေအတင်းအကျပ်ရွှေပြောင်းခံရသူတွေနေထိုင်တဲ့စခန်းဖြစ်ပါတယ်အခြေအနေတွေတည်တည်ငြိမ်ငြိမ်ဖြစ်ဖို့အကြမ်းမဖက်ဖို့ထိန်းသိမ်းသိမ်းသိမ်းကင်တွယ်ဖို့ကိုလည်းမြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကတောင်းဆိုခဲ့ပါတယ်ဒါအပြင်ဒုက္ခသည်စခန်းမှာပြစ်ခတ်မှုကြောင့်ဒဏ်ရာရသူတွေကိုဆေးဝါးကုသကူညီပေးခဲ့တဲ့အဖွဲ့အစည်းတွေရဲ့ဆောင်ရွက်ချက်ကိုလည်းလေးစားမိတယ်လို့သူကပြောပါတယ်ကုလသမဂ္ဂအနေနဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုစောင့်ကြည့်နေပြီးရေရှည်ပြည်လည်မှုကိုရစေမဲ့ဖြည့်ရှင်းမှုမျိုးကိုထောက်ပံ့ကူညီဖို့အခိုင်အမာရည်တည်နေပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာ9000ကျော်မြန်မာနိုင်ငံဘက်ပြန်ပို့မဲ့အစီအစဉ်ကိုတော့ ဒီလ15ရက်နေ့မှာစတင်ဖို့အရင်ကစီစဉ်ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီဇင်ဘာလအတွင်းအထွေထွေရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အတွက်ဒီနှစ်အကုန်မှပြန်ပြီးစတင်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကသတင်းမီဒီယာတွေကိုပြောပါရယ်မြန်မာအစိုးရကလည်းအကြောင်းကြားထားပြီလို့ဆိုပါရယ်ဒါနဲ့ပတ်သက်လို့မြန်မာအစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာခြားထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကမနေ့ကနေပြည်တော်မှာသတင်းတောက်တွေကိုအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ
်။ဒီဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံရေးဝန်ကြီးပြောတဲ့အရာဆိုရင်တော့ဒီဇင်ဘာလကုန်လောက်မှာပြန်ဆက်နိုင်မယ်။သူတို့ရွေးကောက်ပွဲတွေပြီးမှပဲလုပ်မယ်ဆိုပြောပါတယ်။ဒါလည်းနှစ်နိုင်ငံကညှိနှိုင်းဆောင်ရွက်တာဖြစ်တယ်မို့လို့သူတို့ကနေပြီးတော့ဒီဒုက္ခသည်တွေကိုပြန်ပို့မှကျွန်တော်တို့ကလက်ခံလို့ရတာ။ပြန်ပို့တဲ့ဟာလည်းကတော့လို့စနစ်တကျပြန်ပို့ခြင်းကိုကျွန်တော်တို့ကနေပြီးတော့မျှော်လင့်နေတိုက်တွန်းနေဒါမျိုးပဲကျွန်တော်တို့ဆောင်ရွက်ထားပါတယ်။
နှစ်နိုင်ငံသဘောတူညီချက်အရစီစစ်ပြီးသားရိုဟင်ဂျာဒုက္ခသည်2000ကျော်ပြန်ပို့ရေးအစီအစဉ်မှာပထမဆုံးအထုပ်ဖြစ်ဒုက္ခသည်200နီးပါးကိုဒီလအလယ်မှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကနေမြန်မာဘက်ပြန်ပို့ဖို့ရှိခဲ့တာပါဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဒုက္ခသည်တွေကိုယ်တိုင်မြန်မာဘက်ချမ်းကအခြေအနေတွေဟာလုံခြုံစိတ်ချရမှုမရှိသေးတဲ့အတွက်ပြန်မသွားခြင်းကြောင့်ဆန္ဒပြခဲ့ကြသလိုသူတို့ရဲ့အခြေခံလူ့အခွင့်အရေးတွေနဲ့အညီပြန်ပြီးနေထိုင်ခွင့်ရဖို့အတွက်လည်းနိုင်ငံသားဖြစ်ခွင့်ပေးဖို့တောင်းဆိုခဲ့ကြပါတယ်ရှင်အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရရှင်88မျိုးဆက်ចောင်းသားកောင်းဆောင်တွေဖွဲ့စည်းလိုက်တဲ့ပြည်သူပါတီကိုជួសូចောင်းပြပရောက်မြန်မာအရေးလှုပ်ရှားသူတွေက VOA ကိုပြောပါတယ်မြန်မာနိုင်ငံရေးမှာအခိုင်အမာရှိနေတဲ့ NLD နဲ့ပြည်ခိုင်ဖြိုးပါတီစာရာတွေကိုရှင်ပြိုင်ကြော်တက်နိုင်ဖို့ဆိုရင်လက်ရှိထက်ပိုးပြီးជိုးပန်းအားထုတ်ဖို့လိုတယ်လို့လည်းအကြံပြုကြပါတယ်တိုင်းရင်းသားငြိမ်းချမ်းရေးပြဿနာဖြည့်ရှင်းရေးကိစ္စမှာပြည်သူပါတီကအရင်ပါတီတွေထက်ပိုပြီးစွမ်းဆောင်နိုင်လိမ့်မယ်လို့မျှော်လင့်မှုတွေလည်းရှိနေတာပါ။ကိုညံဝင်းအောင်ကစူးစီးပြီးတင်ပြထားပါရရှင
်။88မျိုးဆက်ចောင်းသားခေါင်းဆောင်အများစုနဲ့ဖွဲ့စည်းတည်ထောင်ထားတဲ့ပြည်သူပါတီကိုလွန်ခဲ့တဲ့ဩဂုတ်လကုန်ပိုင်းကစတင်မှတ်ဖို့နေခဲ့ပြီးတဲ့နောက်မနစ်တနင်္လာနေ့တုန်းကရန်ကုန်မဟမ်းမြို့နယ်ယူဇနာတာဝါမှာပြည်သူပါတီဌာနချုပ်ဖွင့်ပွဲကိုကျင်းပခဲ့တာပါ။ပြည်သူပါတီကနိုင်ငံရေးခရီးစတင်ရှောင်းလန်းလိုက်တာကိုကြိုးဆိုကြောင်းနဲ့လာမယ့်2020ရွေးကောက်ပွဲမှာအနိုင်ရဖို့ဆိုရင်မဟာဗျူဟာကျတဲ့ကြိုးပမ်းမှုတွေရှိဖို့လိုတယ်လို့အမေရိကန်နိုင်ငံနယူးယောက်မှာနေထိုင်တဲ့88မျိုးဆက်ចောင်းသားခေါင်းဆောင်ဦးမောင်မောင်ကျော်ကပြောပါတယ
်။သူတို့ဒါဖြည်းဖြည်းမြဲမြဲလုပ်သွားဆိုတော့ကျွန်တော်ဝန်တာပါတယ်။သူတို့ကလည်းတော်တော်ကျွမ်းကျင်ပြီးစီးရီပါပါတယ်။ဒါသူတို့တက်နိုင်တယ်မဲ့အချောင်းကောင်ကြိုးစားကြီးဖြည့်ဆင်းမဲ့လို့ကျွန်တော်ယူဆပါတယ်။သူမှဒီတိုင်းနာရီနဲ့ပတ်သက်ပြီးထူးခြားတဲ့ policy တစ်ခုရှိရတော့ကျွန်တော်သိပါတယ်။လက်ရှိပါတီနဲ့မတူတဲ့အခြေအနေတစ်ခုရှိရလို့ကျွန်တော်သိရပါတယ်။ဥပဒေကြီးရဲ့ပြောစကားရဆိုတော့သူချိုတွေးထားတဲ့သူ့ရဲ့စီမံကိန်းပေါ့နော်။သူ့ရဲ့အကြံစီရတာငင်းချဲရေးတဲ့ကိုတော်တော်လေးအထောက်အကူဖြစ်နေတာလို့ကျွန်တော်မြင်ပါတယ်။လက်ရှိအာဏာရနေတဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့အတိုက်ခံဆင်နွှဲပြောင်းစံဆိုင်ရေးပါတီဒီအင်အားစုကြီးနှစ်ခုကြားကနေသူတို့ကထိုးထွက်ရမှာဆိုတော့သူတို့အရန်ကိုစူးစမ်းရမယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒါတွေကိုဒီဖြည့်ချင်းနိုင်ပြီဆိုတော့ဒါ2020ပဲသူတို့ကအတိုင်းအတာကြည့်ရထိုင်တယ်လို့ကျွန်တော်ပြောလဲပါပဲ
။မြန်မာနိုင်ငံရေးမှာစီးပွားရေးပြန်လဲဦးမော်ဖို့လက်နက်ကန်ညဉ့်ဉန်ရေးဖွဲ့စည်းပုံပြင်ဆင်ရေးနဲ့အရက်ဖက်အစ်စ်ဖက်ဆက်ဆံရေးစတဲ့ဖြည့်ချင်းရမယ်ပြဿနာများစွာရှိတဲ့အထက်ကပြည်သူပါတီအနေနဲ့တိုင်းသားအရေးကိုအလေးထားဆောင်ရွက်လာမယ်လို့မျှော်လင့်သူကတော့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ်။
အခုအစ်စ်ဖွဲ့လိုက်တဲ့ဒီပြည်သူပါတီဟာအလားလာကောင်းမယ်ထင်တယ်။အာဥက္ကူကြီးလည်းအတိုင်းရင်းသားရေးကိုဂယူးဆိုင်တယ်ပုံကိုတယောက်ဖြစ်တယ်။ဆိုတော့တိုင်းရင်းသားတွေနဲ့လည်းဟိုအဆင်ပြေပါလိမ့်မယ်လို့မျှော်လင့်တယ်။2020ရွေးကောက်ပွဲမှာဆိုရင်အာပြည်သူပါတီဟာ NLD ရောပြည်ခိုင်ပြိုးကိုတော့သူတို့ပြိုင်နိုင်တယ်လို့ကျွန်တော်ထင်တယ်။ဘာဖြစ်လို့ဆိုတော့သူတို့မှာနာမည်ရှိထားပြီးသား။နောက်လူတွေကလည်းဒီ NLD အစိုးရနိုင်လာပြည်တဲ့နောက်ပိုင်းလဲဘူးစီးပွားရေးလဲကျသွားတာရှိတယ်ငင်းချမ်းရေးလဲမရနိုင်ဘူးစစ်တပ်နဲ့လဲတင်မပြေဘူးဆိုတဲ့အခါကျတော့ကျွန်တော်ထင်တာအခုပါတီအတစ်ထွက်လာလို့ရှိရင်ပြည်သူလူထုတွေလဲအဲ့ဒါကိုမျှော်မှန်းပြီးတော့သူတို့ကိုထောက်ခံပါလိမ့်မယ်လို့ကျွန်တော်ထင်တယ
်ပြည်သူပါတီအနေနဲ့နိုင်ငံရဲ့အခြားသောပြဿနာတွေကိုကင်တွယ်ဖို့ဟန်ပြင်းနေတာနဲ့အမျှအရေးကြီးတဲ့စံမာရေးပညာရေးလိုကဏ္ဍတွေမှာပါတီရဲ့မူဝါဒဘယ်လိုရှိသလဲဆိုတာပြည်သူတွေကိုပုံမှန်လင်းလင်းခြားပြဖို့လိုတယ်လို့ကနေဒါနိုင်ငံအယ်ဘာတာဆီကော့လေးကတိကဒေါက်တာခင်စောဝင်းကပြောပါတယ်
ဒီပြည်သူပါတီကအခုမှဖြစ်လာတာဆိုတော့ပေါ့နော်ပြည်သူအတွက်ဘလောက်ထိလုပ်ပြီးမယ်ဆိုတော့ကျမတို့အဲဒီခါကျမသိသေးတော့စောင့်ကြည့်လို့လုပ်ပါတယ်ဒါပေမဲ့အခုလက်ရှိပြောဆိုနေတာနားထောင်တဲ့အခါမှာတကယ်ဗမာပြည်မှာလိုအပ်နေတဲ့ဒီငင်းကြိုင်းနဲ့ပတ်သက်လို့တိုင်းနာလူမျိုးစုတွေနဲ့နားလည်မှုရပြီးတော့လက်တွဲပူးပေါင်းမှုဆိုရဲအဥတီတက်ကလေးပြောနေတာကြားရတယ်
ဒါပေမဲ့ဗမာပြည်မှာအရေးတကြီးလိုအပ်နေတဲ့ဒီကျင်းညာရေးနဲ့ပတ်သက်လို့ကျမ်းမာရေးနဲ့ပတ်သက်တဲ့မူဝါဒတွေရောဘယ်လိုရှိလဲဆိုတာတော့အခုထပ်ဖို့ပြီးတော့စောင့်ကြည့်ပြီးတော့နားထောင်ဖို့လိုအပ်ပါတယ်။ဥက္ကိုကြီးဦးဆောင်တဲ့ပြည်သူပါတီဟာအစောပိုင်းမှာရှီလေးလုံးပြည်သူပါတီဆိုတဲ့နာမည်နဲ့ရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်ခဲ့ပေမဲ့ဝိုင်းဝန်းကန့်ကွက်ခဲ့ကြ င်ဦးဂျင်မီဦးထေးကျွယ်ဦးမြအေးစတဲ့နာမည်ကျော်ပုဂ္ဂိုလ်တွေပါဝင်ခြင်းမရှိပါဘူးဒီပါတီအနေနဲ့ပြည်သူတွေရဲ့လိုအပ်ချက်နှင်နာချက်တွေကိုအလေးထားကာကွယ်သွားမှာဖြစ်သလိုတိုင်းသားပါတီတွေနဲ့နီးကပ်တဲ့မဟာမိတ်ဆက်ဆံရေးကိုလည်းထားရှိသွားမယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်ထိုင်းနိုင်ငံမြောက်ပိုင်းမှာကာလတန်ဖိုးဘတ်ငွေတန်200ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးတန်းကျော်နဲ့ Ice လို့ခေါ်တဲ့မူရစ်ဆေးတွေကို November 18ရက်နဲ့19ရက်နေ့တွေမှာဖန်စီရမိခဲ့ပါတယ်ထိုင်းချေဆိုင် VOA မြန်မာပိုင်းရဲ့သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ချင်းရိုင်ခရိုင်အတွင်းကတောင်ပေါ်တိုင်းရင်းသားတရုတ်မျိုးနွယ်ညီကို2ဦးဖြစ်တဲ့အသက်22နှစ်အရွယ်ချေဆဲလောက်နဲ့အသက်22နှစ်အရွယ်ကန်ဆဲလောက်တို့2ဦးနဲ့အတူအသက်19နှစ်အရွယ်နိုင်ဝီရဖုံအသက်22နှစ်အရွယ်နိုင်ကျန်စီစတဲ့လူငယ်တွေတည်ဆောင်လာတဲ့စိတ်ကြွဆေးပြား6သိန်းနဲ့အတူIce လို့ခေါ်တဲ့မူရစ်ဆေးဝါး249ကီလိုကိုဖမ်းဆီးနိုင်ခဲ့ကြောင်းအမှတ်9ဒေသရဲတပ်ဖွဲ့ကနိုဝင်ဘာလ19ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်
။ Group of Rangers တွေ့ကံရုပ်ပုံစံတန်းရစစ်တီ
နိုဝင်ဘာလ18ရက်နေ့ကအမှတ်9ဒေသရဲတပ်ဖွဲ့ကလမ်းပန်းစစ်ဆေးရေးဂိတ်မှာစစ်ဆေးရေးဂိတ်ချပြီးစစ်ဆေးနေချိန်မှာယမဟာအမျိုးအစားစိုက်ကယ်ကြီးမောင်းလာတဲ့တောင်ပေါ်တိုင်းရင်းသားကန်ဆဲလောက်ရဲ့စိုက်ကယ်ကိုစတင်စစ်ဆေးခဲ့ရမှာတန်တရားဖြစ်เสียဘာတခုမှမတွေ့ခဲ့ရပါပဲရဲတပ်ဖွဲ့ကစစ်ဆေးနေချိန်စိုက်ကယ်မောင်းသူရဲ့ဖုန်းကိုတဦးတယောက်ကအချင်းချင်းခေါ်နေတာကိုသတိထားမိခဲ့ပြီးရဲတွေရဲ့ရှေ့မှာစစ်ဆေးခံရသူကဖုန်းကိုပိတ်ပစ်လိုက်တယ်လို့ဆိုပါတယ်ဒီနောက်မှာတော့ဖုန်းခေါ်နေတဲ့သူဟာသူ့ရဲ့ညီဖြစ်သူကြေဆဲလောက်ဆိုတာသိရပြီး Toyota အနက်ရောင်ကားတစ်စီးမောင်းလာပြီးလိုက်လာခဲ့ပါတယ်ရဲတွေဟာသူ့ရဲ့ညီဖြစ်သူရဲ့ကားကိုရှာဖွေစစ်ဆေးခဲ့ရမှာကားပေါ်မှာကုန်နေတင်လာတာမတွေ့ရပါပဲမူရစ်အနက်ခံခွေးတွေကအဲ့ဒီကားပေါ်မှာစိတ်ကြွဆေးတွေတင်ဆောင်လာတယ်ဆိုတာကိုအနက်ခံဖော်ထုတ်ပေးခဲ့ကြောင်းရဲတပ်ဖွဲ့ကဆိုပါတယ်။ရှေ့ကစစ်ဆေးရေးဂိတ်တွေရှိမရှိလမ်းကြောင်းကြည့်ပေးတဲ့စိုက်ကယ်သမားကဖုံးမကင်လို့ပြဿနာတက်သွားပြီဆိုတာသိသွားပြီးတဲ့နောက်မှာတော့ကားပေါ်မှာတင်လာတဲ့စိတ်ကြွဆေးပြား6သိန်းကိုတောင်ဆောင်တနေရာမှာစွန့်ပစ်ပြီးကားကိုဆက်မောင်းလာခဲ့တာကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနိုင်ခဲ့ကြောင်းသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့မှာနေထိုင်နေတဲ့နိုင်ဝိချေမောင်းလာတဲ့ကားကိုချင်းရိုင်စစ်စေးရေးဂိတ်မှာတားဆီးစစ်ဆေးတဲ့အခါမှာကားပေါ်မှာနွားချေတွေတင်လာတဲ့အိတ်တွေကိုဥရောင်းထာမီကိုတွားပုတ်မှဖြစ်တဲ့အကြောင်းကားသမားရဲ့ပြောဆိုချက်ကိုရဲတွေကမယုံသင်တာဖြစ်သွားရကနေအိတ်တွေကိုဖောက်ဆစ်တဲ့အခါမှာတော့ Ice လို့ခေါ်တဲ့မူရစ်ဆေးဝါး249ကီလိုကိုရှာဖွေတွေ့ရှိသွားခဲ့ပါတယ်တံမိုးနေပါတဲ့နွားချီတွေကိုကီလိုရာနဲ့ချီပြီးဝေးတဲ့ခရိုင်တွေကိုဘသူကမှကားကအကုန်ခံပြီးပို့ဆောင်မှာမဟုတ်တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာအမှတ်9ဒေသရဲမှူးကြီးနိုင်မွန်သရီကထုတ်ပေါ်ပြောဆိုသွားခဲ့ပါတယ်။ဒီအပိုင်းအတွင်းထိုင်းမြောက်ပိုင်းချင်းရန်ခရိုင်လမ်းဖန်းစစ်ဆေးရေးဂိတ်မှာပဲ LPG ဓာတ်ငွေဘုံထဲမှာဖွက်ထားတဲ့စိတ်ကြွဆေးပြား3သိန်းအသီးနှံအိတ်တွေထဲမှာတင်ထားတဲ့ကားအောက်မှာဖွက်ယူလာတဲ့ဆေးကြောက်858ကီလိုတင်လာတဲ့ကားနှစ်စီးနဲ့တရခံ၅ဦးကိုလည်းဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းရနာပိုင်တွေကဆိုပါတယ်အခုဆိုရင်ထိုင်းအစိုးရအနေနဲ့ထိုင်းမြောက်ပိုင်းကနေလာနေတဲ့မူရစ်ဆေးဝါးတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွဆေးပြားအလုံးရေ295သန်းကျော်ရှိသွားပြီဖြစ်ပါတယ်ရှင်
VOA သတင်းတော့မအေးပါပါရှင်မကြခင်မှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်နဲ့အတူ American သမ္မတစီးနှင်းနဲ့ Air Force လေယာဉ်အကြောင်းပြောပြထားတဲ့သုတဆုံလင် American တခွင်နဲ့စီးပွားရေးကဏ္ဍစတာတွေကိုနားဆင်ရဖို့ရှိပါတယ်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါရရှင်။
VOA မြန်မာပိုင်းရဲ့အံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။ကျမတို့အခုဒီရာသီအချိန်ပြောင်းလဲမှုကြောင့် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ kilohertz အပြောင်းလဲအနည်းငယ်ရှိနေကြောင်းကိုလည်းအသိပေးကြပါရစေ။ line to meter 32 kilohertz 9335 line to meter 40 kilohertz 0483 line to meter 48 kilohertz 6153နဲ့ line လက်မီတာ190 kilohertz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော
့ဘမန်ဒို身高最高的最恶劣的情景下这个榜世纪的一个平均水平的话
ဒါကတော့ရာသီဥတုပြောင်းလဲလာမှုကနေကဘာတဝန်းဘီယာရှားပါမှုနဲ့ရင်ဆိုင်နေရတဲ့အတွက်ကဘာတဝန်းဆိုးရွားတဲ့ရာသီဥတုတွေရဲ့အကျိုးသက်ရောက်မှုအကြောင်းကိုသုံးသပ်တင်ပြထားတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်သုတဆုံတဲ့ American တခွင်စီစဉ်မှာတော့ American သမ္မတစီးနှင်းတဲ့ Air Force လေယာဉ်အကြောင်းကိုလည်းကြားမှာပါ။အခုတော့ကဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကမူရင်းအာပေါ်မပြတ်ဒေါ်လာလတန်းနဲ့ကိုကျော်အောင်လွင်တို့ကကောက်နှုတ်တင်ပြမှာပါရှင
်။စီးပွားရေးဆိုင်ရာဥဆောင်မှုအဖွဲ့အစည်းနဲ့မြန်မာစီးပွားရေးခေါင်းထောင်လာအောင်စ조사နေတဲ့အကြောင်းယူချီနီတာရေးသားတဲ့ဆောင်းပါးကိုနိခေအေရှာသတင်းမှာနိုဝင်ဘာလ10ရက်နေ့ကဖော်ပြထားပါတယ်။နိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်ဥဆောင်တဲ့ NLD အစိုးရရဲ့အုပ်ချုပ်မှုတက်တန်းနှစ်နှစ်ခွဲကြာလာပြီးတဲ့နောက်မှာတော့ဝန်ကြီးအဆင့်စီးပွားရေးဥဆောင်မှုအဖွဲ့အစည်းတွေကပေါ်ပေါက်လာပြီးစီးပွားရေးဆိုင်ရာတိုးတက်ထွန်းကားရေးလှုပ်ရှားလာပါတယ်။ NLD အစိုးရဟာရှင်းလင်းပြတ်သားတဲ့စီးပွားရေးအစီအစဉ်မရှိဘူးဆိုပြီးတော့ဝေဖန်ခံရတာပါရိုညာမွတ်စလင်တွေပေါ်လူခွင်ချွတ်ဖောက်မှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့နိုင်ငံတကာရဲ့အပြစ်တင်ဝေဖန်တာတွေလည်းခံရတဲ့အချိန်မှာနိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကလည်းမြန်မာနိုင်ငံမှာစီးပွားရေးလှုပ်ဖို့လက်တွန့်နေတဲ့အချိန်လည်းဖြစ်ပါတယ်ဒီလိုအခြေအနေတွေကြားကပဲမြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုဝန်ကြီးဆင့်စီးပွားရေးဦးဆောင်မှုအဖွဲ့အစည်းကဖြစ်အောင်လုပ်သွားရမှာပါဒီဖွဲ့တဲ့မှာစီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းစီမံဘဏ္ဍာဒုဝန်ကြီးဦးဆက်အောင်လက်စစ်နဲ့စွန့်ရင်ဝန်ကြီးဦးဝင်းခိုင်ဟိုတယ်နဲ့ခီးသွွားဝန်ကြီးဦးအောင်မောင်နဲ့ရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဋ္ဌဦးတောင်းထွန်းတို့ပါဝင်ပြီးဒီအဖွဲ့ကိုတော့ဆန်းစုကြည်ကဦးဆောင်တာပါဒေါ်ဆန်းစုကြည်ဟာအာဏာရလာပြီးကတည်းကမတည်ငြိမ်တဲ့နိုင်ငံရေးစိန်ခေါ်မှုတွေကိုဖြေရှင်းနေရတာနဲ့ပဲစီးပွားရေးမူဝါဒချမှတ်အကောင့်ထဲဖော်ရေးကိစ္စတွေမှာအာဏာနှေးကွေခဲ့ပါတယ်ပြီးခဲ့တဲ့အော်တိုဘာလဆန်းတုန်းကတော့ဒေါ်ဆန်းစုကြည်နဲ့အတူဂျပန်နိုင်ငံကိုရောက်လာသူကရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့ဥက္ကဋ္ဌဦးတောင်းထွန်းမှာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့ရှိလာအောင်လုပ်ဖို့လုပ်ငန်းဆောင်ရွက်မှုတွေကိုကြန့်ကြာစေတဲ့ဘျူရိုကရေစီနဲ့ကျိုးနေစနစ်တွေကိုချော့ချသွားပါမယ်လို့ဂျပန်မှာဥတောင်ထွန်းကဂရိပေးခဲ့ပါတယ်။ဥတောင်ထွန်းဟာတန်တပန်လောကကလာတာပါ။စစ်အုပ်ချုပ်မှုကာလအတွင်းဒေါ်ဆန်းစုကြည်ဥဆောင်တဲ့ဒီမိုကရေစီရေလှှရှားမှုကိုဝေဖန်ခဲ့သူတူလည်းဖြစ်ပါတယ်။အခုတော့သူဟာဒေါ်ဆန်းစုကြည်ရဲ့အနီးကပ်ဆုံးအကြံပေးပုဂ္ဂိုလ်တူဖြစ်နေပါပြီ။အသက်89နှစ်အရွယ်စီမံဘဏ္ဍာဝန်ကြီးဥဆိုးဝင်းဟာပုဂ္ဂလိကစီရင်အင်းကုမ္ပဏီတစ်ခုကလာတဲ့သူဖြစ်ပြီးနိုင်ငံတကာအတွေ့အကြုံနဲ့ဘဏ္ဍာရေးဆိုင်ရာကိစ္စတွေကိုပါကြွမ်းကျင်သူဖြစ်ပါတယ်။ဥဆက်အောင်ကတော့သမရဥသိန်းစိန်လက်ထက်ကသမရရဲ့စီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်လုပ်ခဲ့သူဖြစ်ပြီးအထူးစီးပွားရေးဇုံတွေကိုထူထောင်ဖို့လဲဆောင်ရွက်ခဲ့သူဖြစ်ပါတယ်။နိုင်ငံရေးနှိမ့်မြှုပ်နှံသူတွေအနေနဲ့မြန်မာပြည်မှာစီးပွားရေးလုပ်မဲ့အရေးစိတ်အပြတ်ဆုံးကတော့လျှက်စစ်မီအားနေတဲ့ကိစ္စပါပဲ။စွန့်ဝင်ကြီးဦးဝင်းခိုင်ကတော့ပြည်ပကတင်သွင်းတဲ့တဘာဝတန်းငွေ3လျှက်စစ်တာပေးဆက်အနေနဲ့စွန့်အင်ဆိုင်ရာအားကောင်းမှုတွေရှိအောင်လှုပ်ဆောင်နေပါတယ်။ဟိုတယ်ခီးသွွားဝင်ကြီးဦးအောင်မောင်ကလည်းကမ္ဘာလက်ခီးတယ်တွေပို့ပြီးတော့ဝင်လာအောင်ပြည်ဝင်ခွင့်ဗီဇာစနစ်တစ်ကိုဖန်တီးပေးနေပါတယ်။နိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကိုယုံကြည်မှုတွေတိုးလာစေဖို့ဝန်ကြီးအဆင့်စီးပွားရေးဦးဆောင်မှုအဖွဲ့အစည်းကမူဝါဒသစ်တွေနဲ့လှုပ်ဆောင်နေပါပြီ။ခိုင်မာတဲ့ရလဒ်တွေတော့မမြင်ရသေးပါဘူးလို့ UHC နေတာရဲ့ဆောင်းပါးကိုနီကေးအေရှားသတင်းမှာဖော်ပြထားပါတယ
်။ဆက်လက်ပြီးအောင်ဆန်းစုကြည် is no longer a symbol of hope. တောင်အောင်ဆန်းစုကြည်ဟာမျှော်လင့်ချက်ရဲ့မိရှုတစ်ဆောင်မဟုတ်တော့ဘူးဆိုပြီး The Washington Post သတင်းစာမှာ Amnesty International အတွင်းမှုချုပ်ကူမီနာဒူရေးသားတဲ့အာဘော့ကနေကောက်နှုတ်တင်ပြလိုပါတယ်။အချိန်ကဖိနှိပ်တဲ့စစ်အစိုးရလက်အောက်ကနေလွတ်မြောက်ဖို့ရုန်းကန်မှုကိုဦးဆောင်ခဲ့စဉ်ကတောင်အောင်ဆန်းစုကြည်က Amnesty International ကိုမြန်မာနိုင်ငံအပေါ်မျက်ခြေမပြတ်ပါနဲ့လို့မေတ္တာရပ်ခံခဲ့ဘူးပါတယ်။ Amnesty International ကလည်းမျက်ခြေအပြတ်မခံခဲ့ပါဘူး။2016ဧပြီလမှာအရတားစုရဦးဆောင်ပြီးဒေါအောင်ဆန်းစုကြည်တက်လာတဲ့အခါမှာလဲ Amnesty International ကမျက်ခြေအပြတ်မခံခဲ့ပါဘူး။ပထမတော့မျှော်လင့်ချက်ကြီးစွာနဲ့နောက်တော့စိုးရိမ်တုန်လှုပ်စွာနဲ့စောင့်ကြည့်ခဲ့တာဖြစ်ပါတယ်။နိုင်ငံရေးအခြေအနေတွေကိုလွှတ်ပေးခဲ့ပြီးနောက်ထပ်နိုင်ငံရေးကိုအခြေခံပြီးဖန်ဆီးမှုတွေလွတ်စွာထုတ်ဖော်ပြောဆိုမှုတွေကိုဖိနှိပ်တာတွေကို Amnesty ကတွေ့ခဲ့ရပါတယ်။မြန်မာနိုင်ငံရဲ့မတူကွဲပြားမှုတွေကိုဂုဏ်ယူမဲ့အစားအမုန်းတရားပွားမှုတွေခွဲခြားဆက်ဆံမှုတွေနဲ့တိခါမှုကင်းတဲ့ပြောဆိုမှုတွေထွက်ပေါ်လာတာတွေကိုလည်း Amnesty ကတွေ့ခဲ့ရပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကတပ်ဖြတ်ခဲ့တယ်၊နှိပ်စက်ခဲ့တယ်၊အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုအတ္တမပြုကျင်ခဲ့တယ်လူသိမ့်နယ်ချီပြီးတစ်ဖက်နိုင်ငံကိုအိုးအိမ်မဲ့ထွက်ပြေးခဲ့ကြဒါနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကဘာမှမပြောတာကိုလည်း Amnesty ကတွေးကြည့်ရပါတယ်။ဒါတွေကို Amnesty ကစိတ်ဝင်စားနဲ့စောင့်ကြည့်ခဲ့ပေမဲ့အတန်တော့မတိတ်ခဲ့ပါဘူး။ဒေါအောင်ဆန်းစုကြည်အာဏာရလာခဲ့ပြီးတဲ့နောက်ကချင်နဲ့ရှမ်းပြည်နယ်တွေမှာလူခွေးချိုးဖောက်မှုတွေကို Amnesty ကမှတ်တမ်းတင်နိုင်ခဲ့ပါတယ်။ဒီလိုမျိုးအခြေအနေတွေမှာဒုက္ခရောက်ဆုံးကအရသားတွေဖြစ်ကြပါတယ်။NLD အစိုးရကအကူအညီလိုအပ်နေတဲ့ရပ်သားတွေကိုလူသားချင်းစာနာမှုအထောက်အကူတွေကန့်သတ်ရမှစစ်တပ်နှီးတူပါဝင်ခဲ့တာကိုလည်းတွေ့ကြရပါတယ်။ဒါအပြင် Amnesty International ကမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တခြားအစ်မြင့်စစ်ရာရှိတွေဒါမှမဟုတ်ရဲရာရှိ12ဦးတို့ဟာလူရင်းကြတွေကိုလူသားမျိုးနွယ်အပေါ်ရာဇဝတ်မှုကျူးလွန်ခဲ့ကြတာနဲ့ပတ်သက်လို့ခိုင်လုံတဲ့ထောက်ထားအပြည့်အစုံကိုစူးစမ်းထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂကလည်းဒီပြစ်မှုတွေဟာလူမျိုးတုံးတက်ဖြတ်မှုကျွလွန်ရရောက်တယ်လို့ဆိုခဲ့ပါတယ်။2012ကနေကျေချုပ်ကန်ဒီလွတ်မြောက်ခဲ့ပြီးနှစ်နှစ်ကြာမှာဒေါအောင်ဆန်းစုကြည်ကိုယ်တိုင် Amnesty ရဲ့အမြင့်ဆုံးလူအခွင့်အရေးစုကိုလက်ခံခဲ့တာဖြစ်ပါတယ်။ထိုစဉ်ကအတွေ့အမှုချုပ်ဖြစ်တာဝန်ယူခဲ့သူ Irene Khan ကဒေါအောင်ဆန်းစုကြည်ဟာမျှော်လင့်ချက်နဲ့တတ်တည်အတွက်ရှေ့ဆောင်တန်းပြဖြစ်တယ်လူအခွင့်အရေးကိုအသက်ပေးကာကွယ်မဲ့သူဖြစ်တယ်လို့ပြောခဲ့တာဖြစ်ပါတယ်။Amnesty ကတော့ကိုပြောသလိုကိုဆက်လုပ်ပြီးမဲ့ဒေါအောင်ဆန်းစုကြည်ကတော့ပြောတဲ့အတိုင်းမလုပ်ခဲ့ပဲလူအခွင့်အရေးတရားမျှတမှုနဲ့လူကုန်တိုက်ခါတို့ကိုကြောက်ခိုင်းခဲ့တာတွေ့ရပါတယ်။ဒါကြောင့် Amnesty အနေနဲ့နိုင်ငံတကာလူအခွင့်အရေးတွေအသက်ပေးရုန်းကန်ခဲ့ကြသူအလုံးကိုရည်စူးချီးမြှင့်တဲ့သူစုကိုဒေါအောင်ဆန်းစုကြည်ကိုဆက်ပေးထားရင်တယောစရာဖြစ်နေရမှာမို့ဒီစုကိုဝန်ထမ်းချင်းများစွာနဲ့ပြန်ရုပ်သိမ်းခဲ့ရတာဖြစ်တယ်လို့ Amnesty International ရဲ့အတွင်းမှုချုပ်ကူမီနာဒူရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုက်ရပါတယ်ရှင
်စစ်တွေနီးဒုက္ခသည်စခန်းတွေကနေပြီးတော့ထွက်ပြေးလာတဲ့ကလင်းငယ်တွေပအဝင်ဒုက္ခသည်တရားကျော်လှေပြတ်ပြီးတော့ရောင်တိုင်းကြောက်တမ်းမျိုးနဲ့အထီကိုဆဲရောက်လာလို့အာနာဝင်တွေခေါ်ယူထိသိမ်းပြီးတော့မူလစခန်းတွေကိုပြန်ပို့ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုပြန်ခေါ်ဖို့မအောင်မမြင်ဖြစ်နေတဲ့အချိန်မှာပဲမြန်မာနိုင်ငံတွင်းကဒုက္ခသည်စခန်းကဒုက္ခသည်တွေရဲ့နောက်ထပ်အခြေအနေတစ်ခုကိုမြင်ရတာပါသူတို့ဟာ2012ခုနှစ်ဘာသာရေးလူမျိုးရေးပြည်ပခါတွေဖြစ်ပြီးတဲ့နောက်အဲဒီကဒုက္ခသည်စခန်းတွေထဲမှာ6နှစ်လောက်ကိုနေထိုင်ခဲ့ရတဲ့သူတွေပါဒါကြောင့်မလို့မြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်စခန်းတွေရဲ့အခြေအနေသူတို့ရဲ့ယက်တီရေးနဲ့သူတို့အတွက်အနာဂတ်အာမခံချက်အာဏာပိုင်တွေကဘာတွေများဆွံ့ပေးထားတယ်လဲမြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲ့တော်ရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က12923829554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမယ်တော်ရရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာ
ဒီကနေ့ညအစီအစဉ်မှာကုသညုံတင်ဆက်မဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေပေါ်တော်ရရှင်တွေရဲ့သဘောထားအမြင်တွေထင်ဟပ်စေဖို့အခုလိုဓာတ်ရိုက်လေးလိုက်အစီအစဉ်တွေကို VOA မြန်မာပိုင်းကနေအင်္ဂါနေ့နဲ့စနေနေ့ညတွေမှာတင်ဆက်နေပါရရှင်။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
idiom ne dwe tin pya mi idiom a thong ga ro
not bat and eyelash
phit par de sa lung paw ga not not ma hoh de bo bat bat ga di niya ma kriya phit thong tha pi khat da ko so lu par de eyei lash eyelash ga ro myet taung phit par de da cha ma lu ka bai de ku lung ye lung ga u de be ga ro myet taung ko ma khat de tbo ba chima lu myama ma le မြက်တောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှင်များသိပြီးဖြစ်ပါလိမ့်မယ်။ဒါကြောင့် not bad and eyelash idiom အဓိပ္ပာယ်ကတော့တခုခုဆိုးရတဲ့ဖြစ်ရနဲ့ကြုံတွေ့နေရတာမှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအံအားလည်းမသင့်စိတ်လည်းမဆိုးဝိနည်းမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါတယ်။တနည်းတော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
်။ Her father did not bat an eyelash when his daughter told him she's getting married.
သူသမီးကသူအိမ်တောင်ပြုတော့မယ်လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လို့ရှာမှုမပြခဲ့ဘူး။ဘာမှမဖြစ်သလိုပဲလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ Her father did not bat an eyelash when his daughter told him she's getting married.
အာသင်စရာစိတ်ထိခိုက်စရာဖြစ်ပြီးမယ်လို့လေဘာမှမဖြစ်သလိုပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
not bat an eyelash
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းတင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOE မြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်တော့မှာပါရာသီဥတုပြောင်းလဲလာမှုကနေကမ္ဘာတဝန်းဘီယာရှားပါမှုနဲ့ရင်ဆိုင်ရနိုင်တယ်လို့ကမ္ဘာတဝန်းဆိုးရွားတဲ့ရာသီဥတုတွေရဲ့အကျိုးသက်ရောက်မှုကိုလေ့လာခဲ့တဲ့နိုင်ငံတကာသုတေသနအသစ်တစ်ခုမှဖော်ပြထားပါတယ်။ဘီယာချက်တဲ့မူရောစပါစိုက်ပျိုးရေးကိုထိခိုက်စေနိုင်တဲ့အကြောင်းရင်းတွေကဘာတွေပါလဲ။ကိုဇော်ဝင်းလိုင်ကအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်။
ဘားဆိုင်ကိုသွားပြီးမိတ်ဆွေအပေါင်းအသင်းတွေနဲ့ဒါမှမဟုတ်တူတဲ့အေးအေးဆေးဆေးဘီယာတောက်ကြတဲ့အလေထားဟာကမ္ဘာတဝန်းကတိုင်းပြည်တွေမှာလူအတော်များများနှစ်သက်စွာလှုပ်ဆောင်ကြတဲ့အလေထားတစ်ခုပါမြန်မာနိုင်ငံမှာလည်းပြောင်းလဲလာနေတဲ့ခေတ်ကာလနဲ့အညီလူငယ်အမျိုးသားအမျိုးသမီးတွေကြားမှာဘားဆိုင်သွားဘီယာဆိုင်ထိုင်တဲ့အလေထားဟာအတော်လေးရေပန်းစားလာနေတာပါဒါပေမဲ့ဥရုယာတီပြောင်းလဲမှုရဲ့အကျိုးဆက်ကြောင့်အနာဂတ်မှာဘီယာရှားပါမှုနဲ့ရင်ဆိုင်ရနိုင်တယ်လို့နိုင်ငံတကာသုတေသနအသစ်တစ်ခုမှဖော်ပြထားပါတယ်Britain, America, Mexico နဲ့တရုတ်နိုင်ငံတို့ကသုတေသီတွေကဥရုယာတီပြောင်းလဲမှုနဲ့ဆိုင်တဲ့အကျိုးသက်ရောက်မှုတွေကိုလေ့လာခဲ့ကြတာမှာမိုးခေါင်မှုအလွန်အကျွံဖြစ်ပေါ်နေတာနဲ့အပူချိန်အစမတန်မြင့်မားလာနေမှုကဘီယာချက်တဲ့နေရာမှာအသုံးပြုတဲ့မှုရောစပါးလို့ခေါ်တဲ့ဘာလီပြင်စိုက်ပျိုးရေးကိုထိခိုက်စေနိုင်တယ်လို့ကောက်ချက်ချခဲ့ကြပါတယ်။အဲ့ဒီရဲ့အကျိုးဆက်ကြောင့်တရုတ်နိုင်ငံကဘီယာတောက်တဲ့ပမာဏဟာတစ်နှစ်ကိုလီတာ၄ဘီလီယံလောက်ကျဆင်းသွားနိုင်တယ်လို့အဲ့ဒီသုတေသနအဖွဲ့မှပါဝင်တဲ့တရုတ်နိုင်ငံပီကင်းတက္ကသိုလ်ကရှီဝေကပြောပါတယ
်ဘမန်ဒူ身高最高的最恶劣的情景下这个榜世纪的一个平均水平的话那中国的
亚洲路轮转ပြောင်းလဲလာတဲ့အခြေအနေနဲ့အပူချိန်အလွန်ကျွံမြင့်တက်လာမှုကြောင့်တရုတ်နိုင်ငံကဘီယာထုတ်လုပ်မှုက900ခန်းလုံးကနေ1000ခန်းလုံးထိကျဆင်းသွားနိုင်ပါတယ်ပြီးတော့ဘီယာဈေးကလည်းတိတိတသားကိုတက်သွားနိုင်ပါတယ်လက်ရှိအချိန်ထိတရုတ်နိုင်ငံမှာ900မီလီဂရမ်ပါတဲ့ VRWN ကိုအမေရိကန်ဒေါ်လာ83စင်နဲ့ညီမျှတဲ့တရုတ်ငွေ5ရမင်ဘီပေးရပါတယ်။ဒါကဘားဆိုင်ဒီမှာဝန်ဆောင်ကတင်းပြီးတော့ရောင်းတဲ့ဈေးတော့မဟုတ်ပါဘူး။အပြင်စတိုးဆန်ဒီမှာရောင်းချတဲ့ဈေးပါ။ကျွန်တော်တို့ရဲ့လေးလာတွေးကြည့်ချက်တွေအရ VR ဈေးဟာနောက်ထပ်အမေရိကန်ဒေါ်လာ58စင်နဲ့ညီမျှတဲ့4ရမင်ဘီထပ်တက်လာဖို့ရှိနေပါတယ
်။အဲ့ဒီအကျိုးသက်ရောက်မှုဟာတရုတ်နိုင်ငံတစ်ခုတည်းတည်းမကဘဲတစ်ကမ္ဘာလုံးကိုထိခိုက်စေမှာဖြစ်ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့ခြုံကြည့်လိုက်မယ်ဆိုရင်ဘီယာတောက်တဲ့အရေးအတွက်ဟာ16ရာခိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့ဆိုပါတယ်။က ကမ္ဘာမှာဘီယာဒုတိယအများဆုံးတောက်တဲ့အမေရိကန်ပြည်ထောင်စုမှာတော့ဘီယာတောက်တဲ့နှုန်းဟာ20ရာခိုင်နှုန်းအထိကျဆင်းသွားနိုင်ပြီးအာဂျင်တီးနားနိုင်ငံမှာတော့32ရာခိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့ခန့်မှန်းကြပါတယ်။ဘီယာထုတ်လုပ်တဲ့ပမာဏနဲ့ဝယ်ယူသုံးဆွဲတဲ့အရေအတွက်မမျှတမှုကြောင့်တချို့နိုင်ငံတွေမှာဘီယာဈေးဟာ20အထိတောင်တက်သွားနိုင်တယ်လို့ဆိုကြပါတယ်။ကမ္ဘာတဝန်းဘီယာဟာအရေအတွက်အရာလူတောက်အများဆုံးအဖျော်ယမကတစ်ခုဖြစ်တယ်လို့ဒီသုတေသနကိုဥဆောင်ပြုလုပ်သူတဦးဖြစ်တဲ့ဗြိတိန်နိုင်ငံ East Anglia တက္ကသိုလ်ကဒါဘိုကွန်းကပြောပါတယ
် Beer plays a quite a bit of social kind of a tool you know and entertainment for
Beer ဟာအခန့်ဖြောပြေးရေးအပါဝင်လူမှုရေးအရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်ရာသီဥတုပြောင်းလဲမှုကြောင့်ပဲဖြစ်ဖြစ်အပူချိန်မြင့်တက်မှုကြောင့်ပဲဖြစ်ဖြစ်မူရောစဘာစိုက်ပျိုးရေးကိုထိခိုက်စေမယ်ဆိုရင် Beer ထုတ်လုပ်မှုကျဆင်းသွားနိုင်ပါတယ်အဲ့ဒီရဲ့အကျိုးဆက်ကတော့ကျွန်တော်တို့အားလုံးရဲ့ဘီယာတောက်သုံးမှုကိုထိခိုက်စေမှာပ
ါကမ္ဘာတဝန်းမှုရောစဘာအဓိကထုတ်လုပ်တဲ့ဒေတာ24နေရာမှာအပူချိန်မြင့်တက်လာမှုအပါအဝင်ဥရုယာသီပြောင်းလဲမှုအခြေအနေတွေကိုသူတေသီတွေကလေ့လာခဲ့ကြတာပါသူတို့ရဲ့လေ့လာတွေ့ရှိမှုအရမောခောင်မှုနဲ့အပူချိန်မြင့်တက်မှုတွေကမှုရောစဘာစိုက်ပျိုးထုတ်လုပ်မှုကိုထိခိုက်စေမယ်လို့ဆိုပါတယ်ဥရောပတိုက်အတွင်းကနေရာအများစုမှာအစွန်းရောက်မိုးလေဝသအခြေအနေနဲ့မိုးခေါင်မှုတွေနဲ့ကြုံတွေ့ခဲ့ကြရတာကြောင့်မှုရောစဘာအပါအဝင်ကောက်ပဲတိနံစိုက်ပျိုးရေးလုပ်ငန်းတွေကိုအကြီးအကျယ်ထိခိုက်စေခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာလည်းအခါတိုင်းနဲ့ခြောက်သွေ့တဲ့ဆောင်းဝါးဒီနဲ့ကြုံတွေ့ခဲ့ကြရတာကြောင့်တိုင်းပြည်အတွင်းကနေရာအတော်များများကိုမိုးခေါင်တဲ့ဒေသတွေအဖြစ်ကြေညာထားပါတယ်။သူတို့ရဲ့လေလာတွေ့ရှိချက်ကိုဘလို့တွက်ချက်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့တော့ဒါဘိုကွန်းကအခုလိုရှင်းပြပါတယ
်။ What we did is actually to pick upa few bad years in the future from now until
ကျွန်တော်တို့တွေ့ချက်ခဲ့တဲ့နေကတော့လက်ရှိအခြေအနေအရမိုးကောင်မှုနဲ့အပူချိန်မြင့်မားမှုတွေကရာစုနှစ်ကုန်တဲ့အချိန်ထိဘယ်အကျိုးသက်ရောက်မှုရှိပြီးဆုံးရှုံးမှုဘယ်လောက်ရှိနိုင်မလဲအဲ့ဒီအကျိုးသက်ရောက်မှုတွေကခနေ့စီးပွားရေးအခြေအနေနဲ့တွက်ကြည့်ရင်ဘယ်လိုဖြစ်မလဲဆိုတာတွေကိုကျွန်တော်တို့ထည့်သွင်းစဉ်းစားခဲ့ပါတယ်ဒါကြောင့်အဲ့လိုတွက်ချက်ကြည့်မှုကအနာဂတ်မှာကျွန်တော်တို့ရဲ့နေတူဝအခြေအနေတွေကိုဘယ်လိုတက်ရောက်မှုရှိမလဲဆိုတာကိုသိနိုင်မှာဖြစ်ပါတယ
်တရုတ်နိုင်ငံဟာကမ္ဘာမှာဘီယာအများဆုံးတောက်သုံးတဲ့နိုင်ငံဖြစ်ပြီးတစ်နှစ်ကိုလီတာပေါင်း49ဘီလီယံတောက်ကြတာပါတရုတ်နိုင်ငံမှာဘီယာထုတ်လုပ်ဖို့အတွက်လိုအပ်တဲ့မှုရောစဘာ80ရာခိုင်နှုန်းကိုဩစတြေးလျနိုင်ငံကတင်သွင်းရတာမို့ဩစတြေးလျမှာဥတုရာသီပြောင်းလဲမှုဖြစ်တိုင်းတရုတ်ပြည်ကဘီယာထုတ်လုပ်မှုကိုထိခိုက်စေတယ်လို့ပီကင်းတက္ကသိုလ်ကရှီဝေကပြောပါတယ
်对策呢可能就是说你要扩大这种来源地降低风险除了从澳洲啊也可以从美国啊这些
ဒီပြဿနာကိုရှင်းရှင်းနဲ့နည်းလမ်းတစ်ခုကတော့မူရောစဘာစိုက်ပျိုးတဲ့နေရာဒေသတွေတိုးချဲ့ဖို့ဖြစ်ပါတယ်။ဩစတြေးလျကနေတင်သွင်းတာအပြင်အည်သွေးကောင်းမွန်ပြီးတော့အများပြားလဲထွက်နေတဲ့အမေရိကန်ကနေတရုတ်နိုင်ငံကိုတင်သွင်းတင်ပါတယ်။အဲ့ဒီလိုလှုပ်ဆောင်ခြင်းအားဖြင့်အနာဂတ်မှာကြုံရနိုင်တဲ့အရေးပေါ်အခြေအနေတွေကိုကျွန်တော်တို့ရှောင်ရှားနိုင်မှာဖြစ်ပါတယ်။တကယ်တော့ဘီယာထုတ်လုပ်တဲ့ရည်ချင်းပြည့်မီတဲ့မူရောစဘာအမျိုးအစားကောင်းနေတရုတ်ပြည်မှာပဲစိုက်ပျိုးနေအောင်နီးပညာနဲ့မျိုးစေ့တွေအစ်စ်မြင့်အောင်လုပ်တင်ပါတယ်
။2015ခုနှစ်ကဗီနီဇွဲလားနိုင်ငံမှာမူရောစဘာရှာပါမှုနဲ့ကြုံခဲ့ရတာကြောင့်တိုင်းပြည်အတွင်းကဘီယာအများဆုံးထုတ်လုပ်တဲ့ကုမ္ပဏီကြီးရဲ့စက်ရုံတချို့လည်းပိတ်ခဲ့ရတဲ့အထိဖြစ်ခဲ့ဘူးပါတယ်။ရာသီဥတုပြောင်းလဲနေတဲ့ကိစ္စအတွေ့အချိန်မီတစုံတရာမလုဆောင်နိုင်ကြရင်အဲ့ဒီလိုအလားတူဖြစ်ရတဲ့အနာဂတ်မှာကြုံရနိုင်တယ်လို့ဒါဘိုကွန်းလို့သူတေသီတွေကပြောပါတယ
်။ If we still want to have some luxury essentials,want to have such like beer, chocolate, coffee, tea things
တကယ်လို့ကျွန်တော်တို့တွေဟာ beer, chocolate, coffee, လဖက်ရည်စတဲ့ဇိမ်ခံပစ္စည်းတွေကိုဆက်ပြီးအသုံးပြုလိုတယ်ဆိုရင်တော့ရာသီဥတုပြောင်းလဲလာမှုကအဲ့ဒီအတွက်အထောက်အကူပြုမှာမဟုတ်ပါဘူးအဲ့လိုဇိမ်ခံပစ္စည်းတွေကိုဆက်လို့ခြင်းနဲ့ဆိုရင်တော့ဓာတ်ငွေတွေထုတ်နေတာကိုလျှော့ချပြီးရာသီဥတုပြောင်းလဲလာမှုကိုတိုက်ဖျက်ချဖို့လိုပါတယ်
အော်တိုဘာလ15ရက်နေ့ကထုတ်ပြန်တဲ့ဒီသုတေသနစာတမ်းကို Nature Planet Journal မှာဖော်ပြခဲ့တာဖြစ်ပြီးဗြိတိန်ကစီးပွားရေးလူမှုရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအဖွဲ့အစည်းတွေကထောက်ပံ့ပေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ကိုစောဝင်းနိုင်ပါရှင် VOA မြန်မာပိုင်းကတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ VOA Burmese ရဲ့စာမျက်နှာ burmese.voanews.com မှာလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါရှင့်အခုတော့သုတဆုံးလေး American တခွင်အစီအစဉ်ကိုတင်ဆက်မှာပါ American သမရစီးနင်းနဲ့ Air Force လေးရင်အကြောင်းကိုအောင်ကတင်ပြမှာပါရှင့်
Air Force 1 layin ha American tamara kaba dawan khi twa ya ma a mye a thong pyu de layin ji ba a khu kha ma ro di layin ji de ma belo phwe si ti saut tha da le tamara ga layin ne khi twa de kha ma belo sa taw ni thain le badu re ga tu lo at da re go lou kai phie si pe le so ra re go tin pya pe ma wa လူအများစုအတွက်တော့လေယာဉ်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမ္မတစီးနင်းတဲ့ Air Force One လေယာဉ်ကတော့သူ့အတွက်ဝင်ဟင်တွေကရုန်းကန်တဲ့အိမ်ဖြစ်ပါတယ်။အခုခါမှာတော့ Air Force One လေယာဉ်ကိုဘလို့ဖွဲ့စည်းတိစောက်ထားလဲဆိုတာလူအများကြည့်နိုင်မှုပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရမှာပြသထားပါတယ်။ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforceoneexperience.com မှာဝင်နိုင်ပြီးတော့ဝင်ကြေးက30ပါလူရမ်းများတဲ့အချိန်ဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်ဦးတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့စစ်မှုထမ်းတွေကတော့$22ပဲပေးရမှာပါအသက်4နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲ့လိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cell phone နဲ့နှကြက်ယူလာဖို့လည်းလိုပါမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲ့ဒီနေရာတွေအကြောင်းဖုန်းကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေရင်ဟာတာမန်ကုန်တင်လေရင်တဆင့်ကို Air Force One လေရင်အဖြစ်အသုံးများတဲ့ Boeing 747လေရင်ပုံစံနဲ့တစ်ထပ်တည်းတူအောင်ပြင်ဆင်ထားတာပါဒီလေရင်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေရင် engine အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ
် You should be standing by the massive engineFeel free to walk up to it.
Engine ကြီးလေးလုံးတက်ဆင်ထားတဲ့ဒီလေယာဉ်ဟာကဘာတစ်ပတ်သုံးမုံတမုံအကွာပွေးဖြစ်တဲ့မိုင်8000ခရီးကိုမယက်မနာပြန်သက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အနေရရှိတယ်ဆိုရင်လေဝေဟင်ထဲမှာပဲစီတဲလေယာဉ်တွေစီကနေတဆင်စီပြန်ဖြစ်နေပါတယ်82နာရီလုံးလဲဇက်တိုက်ပြန်သန်းနိုင်တာပါတကယ်တော့လေ Air Force One လို့ခေါ်တာဟာသမရစီးနင်းတဲ့လေယာဉ်ဟာလေကြောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွဲတဲ့အခါမှာအမှားအယွင်းမရှိအောင်အတွက်နာမည်ပေးထားတာပါသမရတတန်းကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေရင်ကိုပဲစီးနင်းတဲ့အခါမှာတော့ Air Force One လို့မခေါ်တော့ပါဘူ
း An Air Force One has also carried the bodies of our deceased presidents on one final ride to their place of rest
ဒါပြင်ကွယ်လွန်သွားတဲ့သမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွေ့ရွှေ့ပြောင်းတည်ယူရမှာလဲ Air Force One ကိုအသုံးပြုပါတယ်သမရဂျွန်ဖ်ကနေဒီလင်ဒန်ဂျွန်ဆန်နဲ့သမရဖို့တို့ကိုလည်းဒီလေရင်နဲ့တည်ဆောင်မှုရတယ်2004ခုနှစ်ကသမရရော်နယ်ရီဂန်ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူသမရတာဝန်ယူစဉ်ကလေရင်ရဲ့အတွင်းအပြင်ဆင်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါတယ်လေရင်ရဲ့ရှေ့ပိုင်းမှာတော့သမရရဲ့အေကန်းအိတ်ခန်းနဲ့အစီဝေးခန်းရုံးခန်းတွေရှိပါတယ်သမရအိတ်ခန်းမှာတော့တယောက်အိတ်ကဒင်းနှလုံးချထားပါတယ် Air Force လေရင်ပေါ်မှာသမရအခန်းထဲကလွဲလို့လေရင်မှူးတွေအတွက်သာအေးရရှိပါတယ်သမရယုံဝန်ထမ်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ကုန်တဲ့ကျန်းမာရေးပေါ်မှာပဲအိတ်ကြရတာပါသမရစီးတဲ့လေရင်ဆိုပေမဲ့လည်းဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတည်ဆောက်ထားတာကြောင့်ပါအစည်းအဝေးခန်းကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါပေ4000အမြင့်ကယုံခန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ coffee cup တွေမမောက်အောင်အထင်းကုတ်တွေလှုပ်ထားတယ်လို့အစည်းအဝေးထိုင်ကုန်တွေမှာဆိုရင်လေ sea belt ထိုင်ကုန်ကပတ်တွေကိုတွေ့ရမှာပါအဲ့နောက်ကယ်လျက်ကတော့သမရယုံအဖွဲ့ဝင်တွေသမရလုံခြုံရေးအဖွဲ့ဧည့်သည်တွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေသမရသွားလေရာကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါသတင်းမီဒီယာတွေသာမရှိဘူးဆိုရင်သမရဟာဘယင်းလိုဖြစ်သွားမှာပေါ့လို့လည်းဆိုပါတယ် Air Force One လေယာဉ်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူးဟာဝီဖရန်ကလင်ကသမရဘီလ်ကလင်တန်လက်ထက်ကသမရနဲ့ကတောက်ကဆဖြစ်ရတခုကိုအခုလိုပြောပြပါရယ
် I had to wake him up. He only had 2.5 hours sleep. So I came in and I went
သူကနှစ်နာရီခွဲလောက်ပဲအေးရသေးရမယ်နှိုးဖို့အချိန်ကျနေပါပြီ။ဒါကြောင့်သူ့အေးရသွားပြီးအသားလေးကြည့်လိုက်တော့သူကနည်းနည်းလှုပ်သွားပါတယ်။ပြီးတော့အတန်ထွက်ပြီးညီးပါတယ်။နောက်ဆုံးတော့ကျွန်တော်လည်းအေးရကနှိုးရမှာကိုမုန်းလိုက်တာလို့ပြောလိုက်တဲ့အချိန်မှာတော့သမရကဒီလိုဆိုရဲမနှိုးနဲ့ပေါ်ဆိုပြီးပြောပါတယ်ဒါကတော့အမေရိကန်သမရရဲ့တရားအမိန့်ပေါ့ဗျာ
လေရင်အမှုတန်းနေအနေနဲ့သမရတွေနဲ့အခုလိုနီးနီးကက်ကက်ဆက်ဆံခွင့်ရတာကြောင့်သူတို့မှပြောစရာအများပြားလဲရှိနေတာပါ 1989ခုနှစ်ကနေ1993ခုနှစ်အထိသမရဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါတယ်။သမရအတွေ့စားတောက်ဖွဲရပြင်ဆင်ပေးရတဲ့လေယာဉ်ဝန်ထမ်းတဦးဖြစ်တဲ့ Henry Brown က
President Bush he was a pretty much a regular standard. He didn't have any specific.
သမရ Bush ကဘာဖြစ်ဖြစ်စားသူပါဘယ်လိုစားကျင်လဲဘာစားကျင်လဲဆိုတာမျိုးလည်းမရှိပါဘူး။တခုပါပဲ။သူကပန်းကော်ပီဈေးကိုမကြိုက်တော့အဲ့ဒါမပအောင်ရှောင်ပြီးပြင်ဆင်ပေးရပါတယ
်ဘက်ကီရှော့စ်ကတော့ Air Force 1မှာပထမဆုံးအမျိုးသမီးလေယာဉ်အမှုတန်းဖြစ်လာသူပါ1982ခုနှစ်ကနေ1989ခုနှစ်အထိသမရတာဝန်ယူခဲ့တဲ့သမရ Ronald Reagan လက်ထက်မှာစတင်အလုပ်လုပ်ကင်ခဲ့တာပ
ါ When I was hired my official photograph with President Reagan
လေယာဉ်အမှုတန်းဖြစ်လာတော့သမရ Reagan နဲ့မှတ်တမ်းတပ်ပုံရိုက်တဲ့အခါမှာသူကပုခုံးကိုဖက်ထားပါတယ်ပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကသိတယ်လေ။သမရကဖက်လက်တကင်းနေတဲ့သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးတို့တွေအလုံးပေါင်းမိဝတ်တဲ့အခါခြေတစ်ဖက်အရင်ရှိုးသွင်းပြီးမှနောက်တစ်ဖက်ကိုထပ်ဝဲရတာဆိုတော့အလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်စရာပါ။
Air Force 1လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်ရတယ်လေအများပြားရှိနေတာပါ။1963ခုနှစ်နိုဝင်ဘာလထဲမှာသမ္မတဂျွန် F ကနေဒီလောက်ကျန်ခံရပြီးတဲ့နောက်ဒုတိယသမ္မတလင်ဒန်ဂျွန်ဆန်ဟာ Air Force 1လေယာဉ်ပေါ်မှာသမ္မတအဖြစ်ကျန်းသက်စာကျင်းပခဲ့ဘူးပါတယ်။သမ္မတစီးနင်းတဲ့လေယာဉ်ကိုတော့တခြားလေယာဉ်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမ္မတအိုက်ဆင်ဟောင်းဝါလက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါ။အခုလို Air Force 1လေယာဉ်ပုံစံတူတည်ဆောက်ပြီးတော့ American ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုသမရစီးနင်းလင့်ရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါ The Children's Democracy Project အဖွဲ့ဟာ American ပြည်အောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်တစ်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
ကောင်တင်ဆက်တဲ့တုတ္တဆောင်လေအမေရိကန်တခွင်အစီအစဉ်ပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်လာပြီမို့ကိုစော်ဝင်းလိုင်ကပြောပြမှာပ
ါရှီကာဂိုမြို့ကမာစီဆေးရုံမှာတနင်္လာနေ့ကဖြစ်သွားခဲ့တဲ့ပြစ်ခတ်မှုအတွင်းရဲရရှိတူပါဝင်အ ਨੇ ဆုံးလူ3ဦးပြင်းထန်စွာထိခိုက်ဒဏ်ရာရသွားပါတယ်အသက်30နှစ်နှစ်အရွယ်တနတ်သမားအမျိုးသားတို့လည်းပြင်းထန်စွာထိခိုက်ဒဏ်ရာရသွားကြောင်းရှီကာဂိုရဲတပ်ဖွဲ့ကကိုကာဘီသတင်းမီဒီယာတွေမှာဖော်ပြကြပါတယ်အစောပိုင်းကတော့တနတ်သမားနဲ့ရဲအရာရှိတို့နှစ်ဦးသာထိခိုက်ဒဏ်ရာရသွားတဲ့အကြောင်းရှီကာဂိုရဲတပ်ဖွဲ့ကပြောဆိုနေကြတာပါယာယီဗဟုအစိုးရရှေ့နေချုပ်မက်သျူးဝစ်ဒကာခန့်အပ်တာဝန်ပေးတာဟာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ဖက်ခြင်းရှိမရှိစုံစမ်းစစ်ဆေးနေတဲ့ကိစ္စပြတ်သွားအောင်ရည်ရွယ်လှုပ်ဆောင်ခြင်းဖြစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့အဲ့ဒီခံတားမှုကိုဟန်တားဖို့ကြိုးစားတဲ့အနေနဲ့ဒီမိုကရက်ပါတီအထက်လွှတ်တော်မှ3ဦးကသမ္မတဒေါ်နယ်ထရန့်ကိုတရားစွဲလိုက်ပါတယ်။ကွန်နတီကတ်ပြည်နယ်အထက်လွှတ်တော်အမတ်ရော့အိုင်လန်အထက်လွှတ်တော်အမတ်နဲ့ဟဝိုင်ပြည်နယ်အထက်လွှတ်တော်အမတ်တို့ကဝါရှင်တန်မှာရှိတဲ့ပြည်ထောင်စုတရားရုံးမှာတနင်္လာနေ့ကဆွဲချက်တင်လိုက်ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ရဟင်ဂျာဒုက္ခသည်စခန်းတစ်ခုအတွင်းပြစ်ခတ်မှုဖြစ်သွားခဲ့တဲ့အပေါ်ကုလသမဂ္ဂအရာရှိတွေအကြားစိုးရိမ်မှုတွေထွက်ပေါ်စေခဲ့ပါတယ်။2012ခုနှစ်ကရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြသူတွေကိုထိန်းသိမ်းထားတဲ့အနောက်ရဲဒုက္ခသည်စခန်းအတွင်းပြစ်ခတ်မှုဖြစ်ခဲ့တဲ့ဆိုတဲ့သတင်းတွေကြားသိရတဲ့အတွက်အထူးစိုးရိမ်မိကြောင်းအခြေအနေတွေကိုတည်ငြိမ်အောင်လှုပ်ဆောင်ကြဖို့နဲ့အကြမ်းဖက်နိလန့်ကိုအသုံးပြုကြဖို့တိုက်တွန်းပါကြောင်းကုလသမဂ္ဂစာနာမှုအကူအညီပေးရေးဆိုင်ရာမြန်မာနိုင်ငံဌာနကိုယ်စားလှယ် Nook Osby ကပြောကြားလိုက်တာဖြစ်ပါတယ်ရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံနေရတဲ့ကိစ္စနဲ့အဖမ်းဆီးခံနေရတဲ့ရိုက်တာတနည်းတော့နှစ်ဦးလွတ်မြောက်ရေးတွေနဲ့ပတ်သက်လို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုဖိအားပေးပြောဆိုခဲ့တဲ့အတွက်အမေရိကန်အထက်လွှတ်တော်လူ့အခွင့်အရေးအဖွဲ့ကချီးမွမ်းလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းတွေ့ဆုံတုန်းကပဲဒေါက်တာဆန်းစုကြည်နဲ့စင်ကာပူမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာဒုသမ္မတမိုက်ပန့်စ်ကတည်ထောင်တွေ့ဆုံတဲ့အချိန်မှာအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကထွက်တဲ့ရင်းနှီးတဲ့သဘာဝတောင်းငွေတွေတည်ယူလို့ရအောင်လှုပ်ဆောင်ပေးမှုနဲ့ရုရှားနိုင်ငံဘွားတောင်အာဖရိကနိုင်ငံသားတို့ကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအရေးယူပေးဆိုလိုက်ပါတယ်။အသက်49နှစ်အရွယ် Bloodline Merchantsef ဆိုသူကိုစင်ကာပူနိုင်ငံမှာဘန်းပြဖွင့်ထားတဲ့ကုမ္ပဏီကတစ်ဆင့်အမေရိကန်ငွေကြေးစနစ်ကိုသုံးပြီးဒေါ်လာတန်းနဲ့ချီငွေမွဲကိုငွေပြူလှုပ်ပေးရေးကူညီခဲ့တာကြောင့်အမေရိကန်ကသူ့ကိုအရေးယူပေးဆိုလိုက်တာပါ။
ကိုစောဝင်းလိုက်ပါရှင်။သတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လွင်ပါရှင်။အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။အင်္ဂါနေ့နဲ့ King View မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသွားရှင်အားလုံးကိုကျေးဇူးတင်ပါတယ်။ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.